Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်ဇန်နဝါရီလ9ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညနဲ့လိုင်းဒိုမီတာ48 kHz 6153ညတို့ကသာမက VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြေညာပေးပါပါတောင်နဲ့မြောက်ကိုရီးယားနိုင်ငံသားဆွေးနွေးပွဲတွေအိုလံပစ်ပွဲအပြီးမှာလည်းဆက်ပြီးလှုပ်သွားနိုင်ဖို့အတွက်အမေရိကန်သမ္မတကမျှော်လင့်နေပါတယ်ဆော်ဒီအာရေဗျနိုင်ငံမှာတော့မင်းသား၁၁ပါးကိုဆော်ဒီအာနာပိုင်တွေကဖမ်းဆီးလိုက်ပါတယ်ရခိုင်ပြည်နယ်မှာတောက်ချာနေကလုံခြုံရေးတပ်သား၅ဦးဒဏ်ရာရခဲ့တဲ့ချုံခိုတိုက်ခိုက်မှုကသူတို့လက်ချက်လို့အာစာချမ်းဖွဲ့ဖွဲ့ကကြေညာပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညို
ကောင်းပါပြီရှင်အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့သတင်းမီဒီယာနဲ့အကူအညီပေးနေသူတွေကိုရခိုင်ပြည်နယ်ရဲ့ဝင်ခွင့်ပေးဖို့နဲ့အဖမ်းခံထားရဆဲရိုက်တာသတင်းဌာနဝန်ထမ်းမြန်မာသတင်းတောက်နှစ်ဦးကိုပြန်လွှတ်ပေးဖို့တွေကိုရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေပေါ်အကောင့်ထဲပေါ်ရေးကော်မရှင်အဖွဲ့ခေါင်းဆောင်ရဲ့ပြောကြားချက်တွေကိုနားဆင်ရမှာဖြစ်သလိုမြန်မာအရေးသုံးသပ်ချက်မှာတော့
ဆက်ပြောရေးကန္တာဖွံ့ဖြိုးမှုနှေးကွေးတဲ့အတွက်စည်ရင်နွမ်းပါမှုအာဟာရဓာတ်ချို့တဲ့မှုအလုတ်အကန့်ရှားပါမှုစတဲ့ပြဿနာတွေကို
ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်မှနားဆင်ရမှာပါရှင်။အဲဒီနောက်ဒေါ်လလတန်ရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာနိုင်ပါတယ်။အစီအစဉ်ဒုတိယပိုင်းမှာစနေနေ့ညတိုက်ရိုက်လေးလိုင်းစနေကန်ကိုပြန်ပြီးတော့နားဆင်ကြရပါမယ်။အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကကြေညာပေးပါမယ်ရှင်။
American သမ္မတ Donald Trump ကသူလှုပ်ဆောင်ခဲ့တဲ့အားလုံးဟာယာနုံးပြည့်မှန်မှန်ကန်ကန်လှုပ်ဆောင်ခဲ့တာဖြစ်ကြောင်းစနေနေ့မှာပြောကြားလိုက်ပါတယ်။သူ့ရဲ့သမ္မတရွေးကောက်ပွဲကာလမဲဆွယ်အဖွဲ့နဲ့ရုရှားတို့ပတ်သက်မှုရှိမရှိပြည်ထောင်စုအစိုးရအဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေကိုလမ်းလွှဲအောင်လုပ်နေမနေစုံစမ်းမှုတွေတိုးလာနေခြင်းမှာပဲသမ္မတကအခုလိုပြောကြားလိုက်တာပါ။ပတ်သက်မှုတစုံတရာမရှိသလိုရာဇဝတ်မှုနဲ့တစုံတရာကျူးလွန်မှုမရှိကြောင်းသမ္မတ Trump ကပြောပါတယ်။ဒါအပြင်သူ့ကိုစစ်ဆေးနေပဲအရင်နိုင်ငံခြားရေးဝန်ကြီးဟောင်းဖြစ်တဲ့ Democratic Party ရဲ့သမ္မတလောင်းဖြစ်တဲ့ပါဝင်ရှင်ပြိုင်ခဲ့သူ Hillary Clinton ကိုသာစုံစမ်းစစ်ဆေးရမှာဖြစ်ကြောင်းပြောကြားခဲ့တာပါ။သမ္မတဟာဒုသမ္မတ Mike Pence နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့ကာကွယ်ဝန်ကြီး Jim Mattis အပါအဝင် Republican Party ခေါင်းဆောင်တွေနဲ့အတူ Camp David သမ္မတအနားယူစခန်းမှာရောက်နေတဲ့သတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။တကယ်လို့ရုရှားနဲ့ပတ်သက်မှုတစုံတရာရှိမယ်ဆိုရင်အဲ့ဒီပတ်သက်သူက Hillary Clinton တမမို့ Democratic Party ရဲ့ DNC ကပဲဖြစ်မယ်လို့ပြောပါတယ်။စနေနေ့အစောပိုင်းမှာတော့သူ့သမ္မတတက်တန်ပထမနေ့နဲ့ပတ်သက်ပြီးဝေဖန်စာအုပ်ရေးသားသူကိုသူ့ရဲ့ Twitter စာမျက်နှာကနေထိုးနဲ့ရေးသားခဲ့ပါတယ်။သူဟာတိတ်ကိုတည်ငြိမ်တဲ့ဉာဏ်ကြီးရှင်တဦးလို့လည်းပြောပါတယ်။အသေးဖြစ်မှုနဲ့ပတ်သက်တဲ့ဥပဒေတွေဒီနိုင်ငံမှာအားနည်းနေတဲ့အတွက်စာရေးသူ Michael Wolff ဒီစာအုပ်ကိုထုတ်ဝေနိုင်တာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။
တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားဆွေးနွေးပွဲတွေကိုအိုလံပစ်ပွဲတော်နောက်ပိုင်းမှာလည်းဆက်လုပ်သွားနိုင်လိမ့်မယ်လို့သူမျှော်လင့်ကြောင်းနဲ့တင့်တော်တဲ့အချိန်မှာအမေရိကန်ကဝင်ရောက်ဆွေးနွေးသွားမှာဖြစ်တယ်လို့ကတိပြုကြောင်းသမ္မတဒေါ်နယ်ထရန့်ကပြောပါတယ်။ Camp David အပန်းဖြေစခန်းမှာ Republican လွှတ်တော်အမတ်တွေနဲ့စနေနေ့ကတွေ့ဆုံပြီးနောက်သတင်းစာရှင်းလင်းပွဲတစ်ခုကိုထူးထူးခြားခြားပြုလုပ်ပြီးပြောဆိုတဲ့အထက်အဲ့လိုပြောသွားတာပါ။ကျင်းပဖို့ရှိတဲ့ Olympic အားကစားပွဲတော်နဲ့ပတ်သက်ပြီးအဆင့်မြင့်ဆွေးနွေးပွဲတစ်ခုလုပ်ဖို့တောင်ကိုရီးယားရဲ့ကမ်းလှမ်းချက်ကိုမြောက်ကိုရီးယားကတောက်ကြနေမှာလက်ခံထားပါဗျ။အဲ့ဒီဆွေးနွေးပွဲကိုနှစ်နိုင်ငံနယ်စပ်ကလုံခြုံရေးအပြည့်ချတာတဲ့အပြည့်ရစစ်မဲ့ဇုံဖာမွန်ဂျုံကြီးရွာမှာဇန်နဝါရီ9ရက်အင်္ဂါနေ့ကျရင်လုပ်မှာပါ။နှစ်နိုင်ငံပြန်လည်ပေါင်းစည်းတောင်ကိုရီးယားဝန်ကြီးဌာနရဲ့အဆိုအရ Olympic ပွဲပူးပေါင်းဆောင်ရွက်ရေးကိစ္စနဲ့နိုင်ငံဆက်ဆံရေးတိုးတက်အောင်ဘယ်လိုလုပ်ကြမလဲဆိုတာဆွေးနွေးဖို့ကမ်းလှမ်းထားတာကိုမြောက်ကိုရီးယားဘက်ကလက်ခံခဲ့ကြောင်းတောက်ကြနေမနေ့ကအကြောင်းပြန်ခဲ့တာနှစ်ဖက်ကိုယ်စားလှယ်အဖွဲ့တွေကိုဘယ်သူတွေကဥဆောင်မလဲဆိုတာကိုတော့ကိုရီးယားနှစ်နိုင်ငံကြားမကြာသေးခင်ကမှပြန်ဖွင့်ထားတဲ့ဆက်သွယ်ရေးလမ်းကြောင်းတွေကတစ်ဆင့်ညှိနှိုင်းဆုံးဖြတ်သွားမှာဖြစ်တယ်လို့နှစ်နိုင်ငံပေါင်းစည်းရေးဌာနဝန်ကြီးဘိုက်တက်ဟျွန်းကပြောပါတယ်
ဆော်ဒီအာရေဗျမင်းသား၁၁ပါးကိုဆော်ဒီအာနာပိုင်တွေကဖမ်းဆီးလိုက်ပါတယ်။မင်းသားတွေရဲ့နေအတုံးစီတောင်းခံမှုတွေကိုအစိုးရကဖျက်ချောက်ခဲ့တာအတွက်ရီယတ်ကနန်းတော်မှာရှာရှာပါပါစူဝေးဆန္ဒလာပြအချိန်မှာပဲဖမ်းဆီးခဲ့တာဖြစ်ကြောင်းအစိုးရရှေ့နေကစနေနေ့မှာပြောပါတယ်။ဆော်ဒီအာရေဗျနိုင်ငံဟာကမ္ဘာထိပ်တန်းရေနံတင်ပို့တဲ့နိုင်ငံတနေနိုင်ငံမှာရေနံစီးတွေကျလာတဲ့အတွက်2018ခုနှစ်မှာနိုင်ငံအတွက်အတုံးစီဘတ်ဂျက်လုံငွေဒေါ်လာ52ဘီလီယံလောက်ရှိလာမယ်လို့ခန့်မှန်းထားတာဖြစ်ပြီးဒါကိုကာမိစေဖို့အတွက်ပြုပြင်ပြောင်းလဲမှုတွေလုပ်နေရမှာဆွေဆန်ရအမတော်ကြီးရှော့ချတာပါဝင်ဘင်းအနွယ်တော်တွေရဲ့အတုံးစစ်တွေကိုဖျက်တောက်တာတွေနဲ့ပ ုပြောင်းဖို့ရှိပါတယ်။မင်းသားတွေဟာကြာတာပရင်းတွေကကာဆာအယ်ကောင်းနန်းတော်မှာစုဝေးခဲ့ကြတာဖြစ်ပြီးရေးနဲ့လျှက်စစ်အသုံးစီတွေဖြတ်တောက်မထားဖို့အပြင်သူတို့ရဲ့ညီဝမ်းကွဲတော်ဖြစ်သူမင်းသားတာကီဘန်ဆော့တ်အယ်ကဘွားကို2016ကတည်တံပြစ်တံချမှတ်ခဲ့တာနဲ့ပတ်သက်ပြီးရော်ကြီးပြဖို့အတွက်တောင်းဆိုခဲ့ကြတာပါ။တောင်းဆိုမှုတွေဟာဥပဒေနဲ့မညီချောင်းပြောပေမဲ့မင်းသားတွေကထွက်သွားဖို့ငင်းဆန်ခဲ့ကြတာမို့သူတို့ကိုဖမ်းဆီးရတာဖြစ်ကြောင်းအစိုးရရှေ့နေတဲ့ကြေညာချက်မှာဖော်ပြထားပါတယ်။မင်းသားတွေရဲ့အမိတွေကတော့ဖော်ပြမထားပါဘူး။သူတို့ကို Saudi Arabia မြို့တော်တောင်ဘက်ကအယ်ဟီယာအချင်းတောင်မှာဖမ်းဆီးထားတာဖြစ်ပါတယ
်။အီရန်နိုင်ငံမှာထောင်ချီတဲ့အစိုးရထောက်ခံသူတွေရဲ့ဆန္ဒပြပွဲဟာနိုင်ငံတော်မှမနေ့စနေနေ့ထိ၄ရက်ဆက်တိုက်ရှိလာခဲ့ပြီဖြစ်ပါတယ်။ကုလသမဂ္ဂအစည်းအဝေးပွဲမှာဒီသမ္မတဒေါ်နယ်ထရန့်အစိုးရရဲ့လှည့်ပြားမှုကိုခံရတယ်လို့အီရန်နိုင်ငံရေးဝန်ကြီးကပြောဆိုလိုက်ပြီးနောက်တနေ့မှာပဲဒီလိုဆန္ဒပြပွဲတွေစတင်ခဲ့တာဖြစ်ပါတယ်။အီရန်ရဲ့မျိုးကြီးတချို့မှကျင်းပနေတဲ့ဒီဆန္ဒပြပွဲတွေကိုနိုင်ငံပိုင်ရုပ်သံတွေကဆင်ပြသနေပြီးအီရန်အလံတွေဝှေ့ရန်ရင်အမေရိကန်၊အစ္စရေးဗြိတိန်တို့ကိုဆန့်ကျင်တဲ့ကြွေးကြော်သံတွေအော်ဟစ်ကြပါတယ်။အီရန်ဆန္ဒပြပွဲနဲ့ပတ်သက်လို့အမေရိကန်ရဲ့မြစ်တာရက်ခံချက်အရကုလသမဂ္ဂလုံခြုံရေးကောင်စီရေးပေါ်အစည်းအဝေးတရက်ခေါ်ယူခဲ့ပြီးနောက်တနေ့မှာပဲဒီဆန္ဒပြပွဲတွေပေါ်ပေါက်လာတာပါဆန္ဒပြပွဲတွေဟာပြည်တွင်းရေးကိစ္စသာဖြစ်ပြီးနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောက်မှုမရှိဘူးလို့ရုရှားနဲ့အခြားနိုင်ငံတွေကပြောပါတယ်အစိုးရလိုလားသူတွေနဲ့အစိုးရဆန့်ကျင်တဲ့ဆန္ဒပြပွဲအားပြိုင်မှုအတွင်း22ယောက်တည်ဆုံးပြီးလူ1000ကျော်အဖမ်းခံရပါတယ်
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9639လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မှာစစ်မော်တော်ယာဉ်တစ်စီးတောက်ကြံတွေကချုံခိုတိုက်ခိုက်တာကိုခံခဲ့ရတဲ့အတွက်လုံခြုံရေးတပ်သား5ဦးဒဏ်ရာရခဲ့ပါတယ်။ဒီတိုက်ခိုက်မှုကသူတို့ရဲ့လက်ချက်လို့အာဆာအကြမ်းဖက်ဖွဲ့ကကြေညာပါတယ်။ရခိုင်ပြည်နယ်တွင်မွတ်စလင်အများစုနေထိုင်ရာမြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကလုံခြုံရေးကင်းစခန်း30ကိုအာဆာဖွဲ့ကနေတပြိုင်တည်းစီးနင်းခဲ့တဲ့အတွက်စစ်တပ်ကနေမင်းရှင်းလင်းရေးလုပ်နေရကနေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတဲ့ကိုရိုင်ဂျာ6သိန်းခွဲလောက်ထွက်ပြေးခဲ့ကြတာပါ။ဒီလိုထွက်ပြေးတာဟာမြန်မာစစ်တပ်ရဲ့လူမျိုးစုရှင်းလင်းဖယ်ရှားရေးအဖြစ်နဲ့ကုလသမဂ္ဂကအပြစ်တင်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီချိန်ကစပြီးဒီအာဆာဖွဲ့ရဲ့ဂျိုကြားဂျိုကြားတိုက်ခိုက်မှုတွေရှိလာနေတယ်လို့တောက်ကြံနေမှာတော့အကြမ်းဖက်သမား10ယောက်လောက်ကစစ်တပ်ထရက်ကားကိုတိုက်ခိုက်ခဲ့တဲ့အတွက်တပ်သားတွေထိခိုက်ဒဏ်ရာရပြီးဆေးရုံပို့ခဲ့ရတယ်လို့စစ်တပ်ကပြောပါတယ်။အာဆာဖွဲ့ကတော့ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်းနဲ့အသေးစိတ်ကိုနောက်မှထုတ်ပြန်မယ်အကြောင်းပြောပါတယ်။တိုက်ခိုက်တဲ့နေရာတဝိုက်မှာနေထိုင်သူတွေကတော့တနက်တန်းတန်းတွေဂျိုကြားဂျိုကြားကြားနေရကြောင်းပြောပါတယ်။အဲ့ဒီဒေတာကိုသတင်းတောက်တွေသွားခွင့်မရှိပါဘူး။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားရိုဟင်ဂျာဒုက္ခသည်တွေနေရာပြန်ဖို့ဆွေးနွေးပြီးအစီအစဉ်တွေကိုလုပ်နေကြပါမယ်။အဲ့ဒီဒေတာရင်းလုံခြုံရေးကိုအားမမခံနိုင်တဲ့အတွက်ဒုက္ခသည်တွေဘေးကင်းစွာနေရာပြန်နိုင်ရင်ဘယ်လောက်မြန်ဆန်နိုင်လဲဆိုတာကတော့အခုထိမသိနိုင်သေးပါဘူး။
ရခိုင်ပြည်နယ်တွင်အိုးအိမ်စွန့်ထွက်ပြေးကြသူတွေအတွက်အသင့်ဆောက်ပြီးသားအိမ်ယာအလုံးပေါင်း100ကိုစနေနေ့မှာတရုတ်အစိုးရကကြောက်ဖြူစိတ်ကမ်းမှာမြန်မာအာဏာပိုင်တွေကိုလွှဲပြောင်းပေးခဲ့ပါတယ်။တရုတ်တမ်မာကြီးဟွန်လျန်ကရခိုင်ဒေသတွင်ပြည်ပခါတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရသူတွေကိုတရုတ်အစိုးရကဆက်လက်ကူညီသွားမယ်လို့ကတိပေးပါတယ်။ကြောက်ဖြူအထူးစီးပွားရေးဆောင်ဖွံ့ဖြိုးရေးမှလည်းတရုတ်အစိုးရကကူညီခြင်းကြောင့်ပြောပါတယ်။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်တွင်လုံခြုံရေးရစကန်တွေကိုအာဆာအကြမ်းဖက်အဖွဲ့ကတပြိုင်တည်းတိုက်ခိုက်မှုအတွက်မောင်တော်ဒေသခံအများအပြားဥယင်ဆွန့်ခွာထွက်ပြေးခဲ့ရတာပါမြန်မာလူထုအတွက်တရုတ်ရဲ့ကူညီပံ့ပိုးမှုတွေကိုကျေးဇူးတင်ကြောင်းဆောက်လုပ်ရေးဝန်ကြီးဦးဝင်းခိုင်ကပြောကြပါတယ်အခုလူရန်ရဲ့အသင့်ဆောက်ပြီးသားအင်အားလုံးတရာမှာလူ10ဦးစီနေထိုင်နိုင်ပြီးတော့အနည်းဆုံးအနည်း20လောက်သုံးနိုင်မှာဖြစ်ပါတယ်အဲ့ဒီအင်အားတွေအပြင်ပြင်းအား၈လောက်ရှိတဲ့ငလျင်တန်းကိုခံနိုင်မှာလေဖြစ်ပါတယ်ခင်ဗျာ
တရုတ်မြန်မာနှစ်နိုင်ငံဖူးတွဲမူရစေတိုက်ဖြတ်ရေးအစီအစဉ်ရတရုတ်ပြည်နယ်စပ်မှာမူရစေကုန်ကူးသူဖြစ်တဲ့တန်တရာရှိသူ၃ဦးနဲ့အတူမူရစေကီလိုဂရမ်160ကိုသိမ်းဆည်းရမည်ကြောင်းမူရစေဝါတိုက်ဖြတ်ရေးတရင်အင်းမြစ်တွေကပြောပါတယ်ဖမ်းမိထားတဲ့မူရစေဝါကုန်ကူးသူ၃ဦးဟာတရုတ်နိုင်ငံသား၂ဦးနဲ့ မြန်မာနိုင်ငံသားတဦးဖြစ်တယ်လို့ယူနန်ပြည်နယ်ပြည်သူ့လုံခြုံရေးဌာနမူရဆေးဝါးထိန်းချုပ်ရေးအဖွဲ့ကတောက်ကြံနေမှာပြောကြားခဲ့ပါတယ်။မူရဆေးဝါးအမြောက်အများကိုမြန်မာနိုင်ငံကိုကန့်ဒေသကနေတရုတ်နိုင်ငံတဲကိုခိုးသွင်းမယ်ဆိုတာကိုယူနန်ရဲတွေကဒီဇင်ဘာလ19ရက်နေ့မှာသတင်းရခဲ့တဲ့အတွက်မြန်မာရဲတပ်ဖွဲ့ကိုချက်ချင်းအကြောင်းကြားခဲ့တယ်လို့တရုတ်ရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီနေ့ညနေ 9:00 နာရီလောက်မှာကိုကန့်ရဲတွေကအလေးချိန်ကီလိုဂရမ်160ရှိတဲ့ methamphetamine စိတ်ကြွဆေးပြား6အိတ်ကိုကြံစိုက်ခင်းထဲမှာရှာဖွေသိမ်းဆည်းရမိခဲ့ကြောင်းနဲ့ဒီမူရဆေးအတွက်တန်ရရှိသူမြန်မာတူကိုဖမ်းဆီးနိုင်ခဲ့ပြီးမူရဆေးပြားတွေကိုတော့တရုတ်ရဲလက်ထက်ကိုအနိုင်ခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကလည်းမြန်မာနိုင်ငံဘက်ထွက်ပြေးလာတဲ့ယူနန်ပြည်နယ်မြောက်ပိုင်းချုံကင်းဒေသနဲ့ဂျီလင်းပြည်နယ်တွေကမူရဆေးဝါးကုန်တဲ့နှုတ်ကိုဖမ်းမိနိုင်ရင်အတွက်မြန်မာရဲတပ်ဖွဲ့ကတရုတ်ရဲတွေကိုကူညီပေးခဲ့ပြီးအခုချိန်ထိအဲ့ဒီအမှုတွေကိုဆက်စည်းနေဆဲဖြစ်ပါတယ်။
အာဆီယံဒေသတွင်းနိုင်ငံတွေနဲ့စီးပွားရေးတိုးချဲ့လှုပ်ဆောင်မှုဟာအိန္ဒိယရဲ့အရှိန်အဟလက်တွဲလှုပ်ဆောင်ရေး Act East မူဝါဒအတွက်အရေးကြီးကြောင်းအိန္ဒိယနိုင်ငံသားကြီးဝန်ကြီးကပြောကြားလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပနေတဲ့အာဆီယံအိန္ဒိယသုတေသီများအဖွဲ့ကွန်ရက်ရဲ့၅ချိန်မြောက်ဆွေးနွေးပွဲမှာဝန်ကြီးဆော်ရက်ကပြောကြားလိုက်တာဖြစ်ပါတယ်။အိန္ဒိယနဲ့အာဆီယံကြားကမ္ဘာလုံးဆိုင်ရာကုန်သွယ်ရေးကိစ္စနဲ့ရေချောင်းသွားလာမှုကိစ္စတွေမှာတူညီတဲ့အမြင်တွေကိုဖလှယ်ကြဖို့လည်းသူမကတိုက်တွန်းပါတယ်။အိန္ဒိယမှာ Look East မူဝါဒချမှတ်ခဲ့ပြီးနောက်ပိုင်းဝန်ကြီးချုပ်မိုဒီလက်ထက်မှာ Look East ကနေ Look Act East မူဝါဒကိုပြောင်းလဲကျင့်သုံးလာတာဖြစ်ပါတယ
်။တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးသွားတာပါ။အခုစက်တိုက်နှาศင်ကြရမယ့်အစီအစဉ်တွေထဲမှာအရင်ဆုံးရခိုင်ပြည်နယ်အရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်ရှင်။ရခိုင်ပြည်ကိုသတင်းမီဒီယာနဲ့အကူအညီပေးသူတွေဝင်ခွင့်ပြုဖို့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထက်ဖို့ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့ခေါင်းဆောင်ထိုင်းဒုတိယဝန်ကြီးချုပ်ဟောင်းဒေါက်တာဆူရာခရက်စိတ်စစ်စတီယာထိုင်းကပြောပါတယ်။ဒါ့အပြင်အဖမ်းခံထားရတဲ့ရိုက်တာသတင်းတောက်နှစ်ဦးကိစ္စမြမအစိုးရတာဝန်ရှိသူတဦးနဲ့တွေ့ဆုံချင်းသူကပြောခဲ့တယ်လို့လည်းဆိုပါတယ်။ဒီအကြံပေးအဖွဲ့ကိုဖွဲ့စည်းပြီးကြတဲ့အခါဆိုရင်ရခိုင်ရေးနဲ့ပတ်သက်ပြီးသတင်းမီဒီယာတခုနဲ့ပထမဆုံးလှုပ်တဲ့တွေ့ဆုံမေးမြန်းချက်မှာဒေါက်တာဆူရာခီရတ်ကအခုလိုပြောထားတာပါ။ရိုက်တာသတင်းဌာနကတွေ့ဆုံမေးမြန်းချက်အတွင်ဒေါက်တာဆူရာခီရတ်ပြောထားတာတွေကိုစူးစီးပြီးမတ်အင်ဂျင်နိုင်ကပြောပြပါမယ်ရှင်
။ရခိုင်ပြည်နယ်မှာလူသားစာနာမှုအကူအညီပေးသူတွေသတင်းသမားတွေကိုအကန့်အသတ်မရှိလွတ်လပ်စွာသွားလာခွင့်ပေးတင်တယ်လို့ရခိုင်ပြည်နယ်ဆိုင်ရာနိုင်ငံတကာအကြံပေးအဖွဲ့ခေါင်းဆောင်ထိုင်းနိုင်ငံဒုတိယဝန်ကြီးချုပ်ဟောင်းဆူရာဂီယက်စတီရာထိုင်းကပြောပါတယ်။ Writers သတင်းဌာနကမြန်မာသတင်းတောင်နှစ်ဦးကိုလည်းပြခဲ့တဲ့ဒီဇင်ဘာလကအာဏာပိုင်တွေဖမ်းဆီးထိန်းသိမ်းထားတဲ့အခြေအနေကိုသူ့အနေနဲ့စိုးရိမ်မကင်းဖြစ်မိကြောင်းနဲ့ဒီဖြစ်ရပ်ဟာနိုင်ငံတကာသတင်းမီဒီယာတွေအပေါ်ကြီးမားတဲ့ကန့်သတ်မှုတွေကိုရှေ့ရှုတဲ့အလားအလာမဟုတ်ဘူးသူ့အနေနဲ့မျှော်လင့်မိကြောင်းမစ္စတာစတီရာထိုင်းကဆိုပါရယ်ရခိုင်ပြည်နယ်မှာလွတ်လပ်စွာသတင်းယူခွင့်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေရောက်ရှိဖို့အရေးပါတယ်လို့အခြားသက်ဆိုင်ရာပုဂ္ဂိုလ်အဖွဲ့အစည်းတွေအနေနဲ့လည်းလွတ်လွတ်လပ်လပ်ဝင်ရောက်စုံစမ်းလေ့လာခွင့်ရဖို့ဟာအရေးကြီးတယ်လို့ဆူရာဂီယက်စတီရာထိုင်းကပြောပါရယ်ရခိုင်ပြည်နယ်ပဋိပက္ခတွေအကြောင်းသတင်းရေးနေတဲ့ Writers သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုအစိုးရလျှို့ဝှက်ချက်ဥပဒေချိုးဖောက်မှုမှာတန်တရားရှိသူတွေဖြစ်ဒီဇင်ဘာလ12ရက်နေ့ကရန်ကုန်မြို့ဆင်ခြေဘုံဘက်မှာအာဏာပိုင်တွေကဖမ်းဆီးခဲ့တာပါ။အခုလိုသူတို့နှစ်ဦးဖမ်းဆီးခံရမှုကိုစိုးရိမ်မကင်းဖြစ်မိကြောင်းအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်းထွန်းကိုတင်ပြထားတယ်လို့Mr. Satira Thai က Writers သတင်းဌာနကိုပြောပါရယ်ဒီအမှုနဲ့ပတ်သက်လို့ပွင့်လင်းမြင်သာစွာကင်တွယ်ဖို့နဲ့စီလျော်တဲ့တရားဥပဒေနဲ့အညီဆောင်ရွက်ဖို့ဥတောင်းထွန်းကိုအကြံပြုထားတယ်လို့လည်း Surakiyat Satira Thai ကဆိုပါရယ်သတင်းတော်နှစ်ဦးဖမ်းခံရတဲ့ဖြစ်ရပ်ဟာနိုင်ငံတကာသတင်းမီဒီယာတွေအတွက်ရောမြန်မာအစိုးရအတွက်ပါပြောင်းပြန်အကျိုးသက်ရောက်မှုတွေမဖြစ်စေဖို့သူ့အနေနဲ့မျှော်လင့်မိကြောင်း Mr. Satira Thai ကပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူတွေကိုနေရက်ပြန်လာရေးနဲ့ပြန်လည်နေရာချထားရေးကိစ္စမှာနိုင်ငံတကာဘက်ကစိုးရိမ်မှုတွေရှိနေတယ်လို့လည်းဆူရာဂီယက်စတီရာထိုင်းကပြောပါရယ်ဒုက္ခသည်တွေကိုတည်ဆဲဥပဒေအရမြန်မာနိုင်ငံသားအဖြစ်အတိမတ်ပြုမခံရရင်တော့ပ ဘေးကင်းလုံခြုံစွာနေရပြန်နိုင်ရေးအသေးချာဆောင်ရွက်ပေးနိုင်တဲ့နည်းလမ်းတွေကိုသူဥဆောင်တဲ့ရခိုင်အကြံပေးအဖွဲ့အနေနဲ့ရှာဖွေဖို့လိုအပ်နေတယ်လို့လည်းဆိုပါရယ်အခုလိုရခိုင်အကြက်တဲကိစ္စမှာဒေါက်တာဆန်းစုကြည်ကိုနိုင်ငံတကာကဝိုင်းဝန်းဝေဖန်နေကြတဲ့အပေါ်မစ္စတာဆာတီရတ်တိုင်းရဲ့အမြင်ကတော့ဒေါက်တာဆန်းစုကြည်ဟာပြည်ရင်းနိုင်ငံရေးအကန့်အသတ်ထဲရောက်နေတယ်လို့သုံးသပ်ပါရယ်ရခိုင်ပြဿနာမှာလက်ညှိုးထိုးအပြစ်တင်ဖို့ထဲအတွင်းမှာအများသဘောတူညီချက်နဲ့ဖြေရှင်းနိုင်ဖို့ဒေါက်တာဆန်းစုကြည်ကစူးစမ်းခဲ့တယ်လို့ဆူရာကီယက်စာတီယာထိုင်းကပြောပါရယ်ရခိုင်ပြည်နယ်ကအခြေအနေကိုကြည့်ရမှာပြည်တွင်းနဲ့နိုင်ငံတကာကသုံးသပ်ရှုမြင်ပုံကြီးကြီးမားမားကွာခြားနေကြောင်းနဲ့ဒီအချက်ကိုပေါင်းကူးအနေနဲ့ချိတ်ဆက်မပေးနိုင်ဘူးဆိုရင်အခြေအနေတွေတိုးတက်ကောင်းမွန်လာဖို့အနှောက်အယှက်အဟန့်တားဖြစ်ရှိနေလိမ့်မယ်လို့မစ္စတာစာတီယာထိုင်းကသုံးသပ်ပါရယ်သူရဲ့ရခိုင်အကြံပေးအဖွဲ့ဟာစစ်တပ်အပါအဝင်ရခိုင်ပြည်နယ်မှာရှိတဲ့အဖွဲ့အားလုံးနဲ့ညှိနှိုင်းဆွေးနွေးတိုင်ပင်ဖို့ကြိုးပမ်းဆောင်ရွက်မှာဖြစ်တယ်လို့လည်းထိုင်းဒုတိယဝန်ကြီးချုပ်ဟောင်းကပြောပါရယ်ရခိုင်အကြံပေးအဖွဲ့ကလည်းအပြောတသက်အဖွဲ့တစ်ဖွဲ့မဖြစ်ချင်ကြောင်းနဲ့လက်ဆုပ်လက်ကင်ပြနိုင်တဲ့တိုးတက်မှုတွေရလာအောင်ကူညီဆောင်ရွက်ပေးတဲ့အဖွဲ့ဖြစ်ချင်ကြောင်းဆူရာကီဘရက်စာတီရာထိုင်းကဆိုပါရယ်ဒါပြင်ရခိုင်အကြံပေးအဖွဲ့ဟာအစိုးရအဘော်ကိုပြောမှာမဟုတ်တယ်လို့မြန်မာအစိုးရဘက်ကဒါမှမဟုတ်နိုင်ငံတကာအတိုင်းဝိုင်းဘက်ကကိုစားပြုပြောဆိုမှာလည်းမဟုတ်ကြောင်းမစ္စတာစာတီရာထိုင်းကပြောပါရယ်ဒီအကြံပေးအဖွဲ့ဟာဇန်နဝါရီလ22ရက်နေ့မှာမြန်မာအစိုးရနဲ့နေပြည်တော်မှာတွေ့ဆုံဖို့ရှိပြီးဇန်နဝါရီလ24ရက်နေ့မှာရခိုင်ပြည်နယ်ကိုပထမဆုံးခီးစဉ်ဖြစ်သွားရောက်မှာဖြစ်ပါတယ်ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်နဲ့ဒုသမရဦးမြင့်စွေဦးဆောင်တဲ့ရခိုင်စုံစမ်းရေးကော်မရှင်တို့ရဲ့အကြံပြုချက်အသီးသီးကိုအကောင့်ထဲပေါ်ဖို့ဖွဲ့စည်းထားတဲ့မြန်မာအစိုးရရဲ့ကော်မတီကိုကူညီအကြံပြုဖို့ဆူရာကီယက်စာတီရာထိုင်းဦးဆောင်တဲ့နိုင်ငံတကာဆိုင်ရာရခိုင်အကြံပေးအဖွဲ့ကို2018ခုနှစ်ဒီဇင်ဘာလ17ရက်နေ့ကသမရဦးထင်ကျော်ခွင့်ပြုချက်နဲ့ဖွဲ့စည်းလိုက်တာဖြစ်ပါတယ်ရှင်
မအင်ဂျင်တိုင်းပြောပြခဲ့တာပါရှင်အခုမြန်မာရေးတုံသက်ချက်ကိုနာဆင်ကြရပါမယ်မြန်မာဆိုရရဲ့စိုက်ပျိုးရေးစရိတ်အုံစရိတ်ဟာတခြားနိုင်ငံတွေနဲ့ရှင်ကြည့်ရင်များနေပေမဲ့လဲရဖွံ့ဖြိုးတိုးတက်အောင်မလုပ်နိုင်ပဲဖြစ်နေပါတယ်။ဒါကြောင့်စိုက်ပျိုးရေးဖွံ့ဖြိုးအောင်ဘလို့သုံးသင့်လဲဆိုတာကိုကမ္ဘာ့ဘဏ်ကစမ်းစစ်ထားပါတယ်။ဒီအကြောင်းဥရောပခင်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်။
ပြောရင်မှာမြန်မာအစိုးရသုံးတဲ့စရိတ်ငွေအချို့အစားဟာအခြားနိုင်ငံတွေနဲ့ရှင်လိုက်ရင်အလွန်များနေတာတွေ့ရပါတယ်2010က2016အထိ6နှစ်အတွင်းမှာအစိုးရရဲ့စိုက်ပျိုးရေးအသုံးစရိတ်ဟာသုံးစားတိုးလာပါတယ်ဒါပေမဲ့မြန်မာစိုက်ပျိုးရေးကဏ္ဍဟာထုတ်လုပ်မှုစွန့်ရည်ကျဆင်းနေတယ်လို့လွန်ခဲ့တဲ့ဇွန်လထုတ်ကမ္ဘာ့ဘဏ်အုပ်စုရဲ့134မျက်နှာအစီရင်ခံစာ Agricultural Public Expenditure Review မှာဖော်ပြထားပါတယ်တိုးတက်မှုနှုန်းဟာ200ခန့်လုံးကျော်သာရှိတာမို့အခြားစီးပွားရေးကဏ္ဍတွေဖွံ့ဖြိုးတဲ့နှုန်းရဲ့3ပုံတစ်ပုံသာရှိပါလေဒီအကြောင်းကိုနှစ်ပိုင်းခွဲပြီးတင်ပြသွားပါမယ်စက်ပျိုးရေးကဏ္ဍဖွံ့ဖြိုးမှုနှေးကွေးတဲ့အတွက်ဆင်းရဲနွမ်းပါမှုအာဟာရဓာတ်ချို့တဲ့မှုအလုပ်အကန့်ရှားပါမှုစတဲ့ပြဿနာတွေကိုဖြေရှင်းနိုင်စွာမရှိဘဲဖြစ်နေပါတယ်စက်ပျိုးရေးဆိုင်ရာအစိုးရရဲ့ဝန်ဆောင်လုပ်ငန်းအရေးအတွေးညံ့ဖျင်းမှုစိုက်ပျိုးရေးဝန်ဆောင်လုပ်ငန်းနဲ့ပုဂ္ဂလိကရင်းနှီးမှုဆိုင်ရာစီမင်းစည်းကမ်းကိုစနစ်တကျဖွဲ့စည်းဆောင်ရွက်တဲ့နေရာမှာအားနည်းမှုစတာတွေကိုပြုပြင်ပြီးအရေးအသွေးရောအရေးအတွက်ပါကောင်းမွန်လာဖို့လိုပါတယ်။ဒါကြောင့်အစိုးရစိုက်ပျိုးရေးအသုံးစရိတ်ကိုကမ္ဘာ့ဘဏ်အုပ်စုကပထမဦးဆုံးအကြိမ်လေ့လာသုံးသပ်ရတာဖြစ်ပါတယ
်။စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနမြမလေယာဖွံ့ဖြိုးရေးဘဏ်ပြည်နယ်နဲ့တိုင်းဒေသကြီးနဲ့အလှူရှင်တွေရဲ့စိုက်ပျိုးရေးဘတ်ဂျက်အသုံးစရိတ်ကို2010ကနေ2016အထိ6နှစ်တာလေးလာသုံးသပ်ထားတဲ့စာရန်းဖြစ်ပါတယ်။အသုံးစရိတ်ခွဲဝေရာရာမှုနဲ့အကောင့်ထည့်ဖော်နိုင်မှုစွမ်းရည်တို့ကိုစမ်းစစ်ပြီးဘတ်ဂျက်အသုံးစရိတ်နဲ့စိုက်ပျိုးရေးဖွံ့ဖြိုးမှုဆက်ဆက်နေပုံကိုဆွေးနွေးထားပါတယ်။ဒီနှစ်ကစမဲ့စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးရေးမဟာဗျူဟာနဲ့ရင်းနှီးမြှုပ်နှံမှု5နှစ်စီမံကိန်းကိုအထောက်အကူပြုနိုင်အောင်ဆွေးနွေးထားတယ်လို့ဆိုပါတယ်။အစိုးရစိုက်ပျိုးရေးအသုံးစရိတ်ကိုခွဲခြားစိတ်ဖြာသုံးသပ်တဲ့အကျင့်ရှိလာအောင်ရှေ့ဆောင်လမ်းပြအနေနဲ့ရေးသားလိုက်တဲ့စာတမ်းဖြစ်ပါတယ်။နိုင်ငံတကာအတွေ့အကြုံတွေကိုမြန်မာအတွက်သင်ခန်းစာအဖြစ်တင်ပြထားပါတယ
်။ဈေးကွက်ချိုးယွင်းမှုကုန်ပစ္စည်းနဲ့ဝန်ဆောင်လုပ်ငန်းဖြန့်ဝေရေးမကြီးမားမှုစတာတွေကြောင့်စိုက်ပျိုးရေးဖွံ့ဖြိုးမှုအခက်အခဲဖြစ်တဲ့အခါမှာအစိုးရစိုက်ပျိုးရေးဘတ်ဂျက်ဟာလေယာဉ်ဖွံ့ဖြိုးရေးအတွက်အလွန်အရေးပါလာပါတယ်။တ ဒါပေမဲ့စိုက်ပျိုးရေးအသုံးစရိတ်တိုးချဲ့တဲ့အခါမှာနိုင်ငံစီးပွားရေးဖွံ့ဖြိုးမှုကိုမထိခိုက်အောင်ဗန္ဒာရေးအရာတာဝန်ရှိရှိချင့်ချိန်တွက်ဆနိုင်ဖို့လိုပါတယ်။ဘတ်ဂျက်ခွဲဝေမှုကိုထိရောက်အောင်လုပ်နိုင်မှအကျိုးခံစားရပါလိမ့်မယ်။အစိုးရအသုံးစရိတ်များလာတိုင်းအကျိုးရှိမှာမဟုတ်ကြောင်းသိရှိဖို့လိုပါတယ်။စိုက်ပျိုးရေးသုတေသနနဲ့သုတေသနရပ်လတ်ကိုလေသမားအသုံးပြုနိုင်အောင်အစိုးရကရင်းနှီးမြှုပ်နှံတာဟာဖွံ့ဖြိုးရေးအတွက်အကောင်းဆုံးဖြစ်ကြောင်းကမ္ဘာ့ဘဏ်ကသက်သေပြနေပါတယ်။စိုက်ပျိုးရေးသုတေသနနဲ့ဆက်ဆက်တဲ့စီမံကိန်းတွေမှာရင်းနှီးတာဟာအကောင်းဆုံးဖြစ်ပါတယ
်။စီမံကိန်းအကောင့်ထည့်ဖော်ရမှာအရေးအသွေးကိုအလေးထားဆောင်ရွက်ဖို့လိုပါတယ်။2010ကနေ2016အထိစစ်တမ်းလွတ်တဲ့6နှစ်တာကာလမှာပြည်ထောင်စုအစိုးရရဲ့စိုက်ပျိုးရေးစရိတ်ဟာ3ဆလောက်တိုးပွားလာပါတယ်။အစိုးရစိုက်ပျိုးရေးအသုံးစရိတ်ဟာ2016တိုင်းပြည်အသတင်းထုတ်လွှင့်မှုရဲ့900ခန့်နှုန်းကျော်ရှိခဲ့ပါတယ်။ဖွံ့ဖြိုးဆဲအာရှနိုင်ငံတွေရဲ့အစိုးရစိုက်ပျိုးရေးစရိတ်ဟာတိုင်းပြည်အသတင်းပြန့်မြှထုတ်လွှင့်မှုရဲ့100ခန့်နှုန်းတောင်မရှိကြပါဘူး။ဒါကြောင့်မြန်မာအစိုးရရဲ့စိုက်ပျိုးရေးအသုံးစရိတ်ဟာအများဆုံးလို့ဖြစ်နေတာမို့ထိရောက်အောင်ဦးစားပေးစနစ်ကျင့်သုံးနိုင်ဖို့လိုပါတယ်။အသုံးစရိတ်မလုံလောက်တဲ့စီမံကိန်းတွေကိုငွေကြေးထောက်ပံ့နိုင်ဖို့အတွက်အလူရှင်အဖွဲ့အစည်းတွေနဲ့ချိတ်ဆက်ဆောင်ရွက်နိုင်ရေးကိုအလေးအနက်ထားရမယ်လို့ဆိုပါတယ
်။စာရင်းရတဲ့ကာလအတွင်းမှာစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနရဲ့ဘတ်ဂျက်အသုံးစရိတ်တစ်ဝက်ကျော်ကိုဆယ်မြောင်းကဏ္ဍအတွက်အသုံးပြုနေတာတွေ့ရပါတယ်။ဆက်မှုလျာအတွက်1500ခန့်နှုန်းစိုက်ပျိုးရေးရံမုံငွေ1500ခန့်နှုန်းတင်းနာအစီအစဉ်1500ခန့်နှုန်းရှိကြပြီးအချိန်ကာလအလိုက်တိုးပွားလာပါတယ်။သုတေသနတိုးချဲ့ပညာပေးမြေစည်းလွှာသီးနှံကာကွယ်ရေးကုသရောဂါကာကွယ်ရေးမွေးမြူရေးငားလုံငန်းစတာတွေမှာအသုံးစရိတ်အလွန်နည်းနေပါတယ်မြန်မာစိုက်ပျိုးရေးသုတေသနအသုံးစရိတ်ဟာအာရှမှာအနည်းဆုံးဖြစ်ပါတယ်အစိုးရစိုက်ပျိုးရေးအသုံးစရိတ်ကိုစံစဘာနဲ့ဆက်နွယ်နေတဲ့ဆယ်မြောင်းဆက်မှုလေယာမျိုးစေ့တိုးချဲ့ပညာပေးစတာတွေမှာအသုံးပြုပါတယ်အခြားစိုက်ပျိုးရေးအစီအစဉ်တွေမှာဘတ်ဂျက်အသုံးစရိတ်အလွန်နည်းတဲ့အတွက်အကျိုးသက်ရောက်မှုကိုသိသာမြင်သာတဲ့အခြေအနေမရှိဘူးလို့ဆိုပါတယ်။ဒါကြောင့်အစိုးရစိုက်ပျိုးရေးအသုံးစရိတ်အကျိုးရှိစွာတိတိယောက်ယောက်ခွဲဝေသတ်မှတ်နိုင်မှသာစိုက်ပျိုးရေးဖွံ့ဖြိုးမှုကိုအထောက်အကူပြုနိုင်မယ်လို့ကမ္ဘာ့ဘဏ်အုပ်စုရဲ့စာရမ်းမှာဖော်ပြထားပါတယ်။ရှင်းအပတ်မှာအစိုးရစိုက်ပျိုးရေးအသုံးစရိတ်စစ်တမ်းအပိုင်းနှစ်ကိုတင်ပြပါမယ်ခင်ဗျာ။
ဥဟောင်းခင်ရဲ့မြန်မာရေးတုံတက်ချက်ကိုနားဆင်ခဲ့ကြပြီးတဲ့နောက်အခုဆက်ပြီးဒေါ်လလတန်စီစဉ်ပို့ချပေးနေတဲ့ American Style Indian တို့အင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင
်ဒီသတင်းပါ New Year နှစ်သစ်နဲ့လိုက်ဖက်တဲ့ Idioms အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း Turn over a new leaf.
ကိုတင်ပြပေးမှဖြစ်ပါတယ်စာလုံးပေါင်းက T U R N turn ကလှန်လိုက်တာ O V E R over ကတစ်ဖက်ကိုဆိုတော့ turn over ကနောက်တစ်ဖက်ကိုလှန်လိုက်တာဖြစ်ပါတယ် N E W new ကအသစ် L E A F leaf ကအဓိပ္ပာယ်မျိုးမျိုးရှိပေမဲ့ဒီနေရာမှာစာရွေးဒါမှမဟုတ်စာမျက်နှာဒီဘက်ကိုဆလိုတာဖြစ်ပါတယ်ဒါကြောင့်စကပိုက်ခွန်းရဲ့ဓာတ်ရိုက်ဒီဘက်ကတော့စာမျက်နှာအသစ်ကိုလှန်လိုက်တာဖြစ်ပါလေဒီသုံးဟာနှစ်သစ်မှာကုံလွန်ခဲ့တဲ့နှစ်ကကိုယ့်ရဲ့အဆိုးကောင်ကိုပြန်ပြောင်းသုံးသပ်ပြီးလာမယ့်နှစ်မှာတော့ဘာတွေဆောင်မယ်ဘာတွေရှောင်မယ်ဆိုပြီးကုံလွန်ခဲ့တဲ့နှစ်ဟောင်းရဲ့အညစ်အကြေးတွေအမှားတွေမလုပ်တင်မလုပ်ထိုက်ဒါတွေကိုပြုပြင်မယ်ဆိုတဲ့ New Year Resolutions ဆိုတဲ့နှစ်သစ်ဆုံးဖြတ်ချက်တွေကိုခြားလို့ရှိရကနေဆင်းသက်လာတာဖြစ်ပါလေကျမတို့မြန်မာမှာတော့ရှိခဲ့တဲ့အကျဉ်းဆိုးတွေမကောင်းတဲ့အကျဉ်းတွေကိုဖျောက်ပြီးကောင်းတဲ့စိတ်တွေမွေးမယ်နိုင်ငံရေးမှာဆိုရင်လေသမိုင်းစာမျက်နှာသစ်လှမ်းမယ်ဆိုတဲ့အသုံးနဲ့တူတယ်လို့ဆိုရမှာပါ idiom ဆိုတဲ့တော့ဘာအဓိပ္ပာယ်ကလည်းရှင်းပါတယ်စိတ်သစ်လူသစ်ဖြစ်တာကိုဆလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John told me he's going to turn over a new leafThis year, he's going to save money and stop chasing girls.
ဂျွန်ကဒီနေ့မှာတော့သူစိတ်သက်လူသက်ထားတော့မယ်လို့ကျွန်တော်ကပြောခဲ့တယ်။ပက်ဆန်ကိုစုမယ်မိန်းကလေးတွေနဲ့လည်းသူမရှုပ်တော့ဘူးလို့ဒီပေရပါတယ်။ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ John told me he's going to turn over a new leaf this year. He's going to save money and stop chasing girls.
ကိုဆက်လက်တင်ပြပြီးမှာကတော့
Start from scratch.
ဖြစ်ပါတယ်။စာလုံးပေါင်းက start start ကစတာ from from ကမှ scratch scratch ကကုတ်ချစ်တာမျိုးဆိုတော့စကပိုက်ခွင့်ရဲ့တရိုက်ဒီဘက်ကတော့ကုတ်ချစ်ရကနေစတာဖြစ်ပါတယ်။ဒီအဆုံးကအပြေးပြိုင်ဘွဲကနေဆင်းသက်လာတယ်လို့ဆိုပါတယ်။ဒါအထွဲ့မှာအပြေးသမားတွေနေနဲ့ဒါမထွက်မီဒိုင်းရဲ့တနပ်ပြဖောက်မှုကိုစောင့်ရမှာဒါထွက်တဲ့မြင်းပေါ်မှာပြေးဖို့ဟန်ပြနေတုန်းကိုစီးထားတဲ့ဖက်နဲ့အဲ့ဒီဒါထွက်တဲ့မြင်းကိုပုတ်တိုက်ကုတ်ချစ်အာယူရကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ်။ဒီနေ့တော့အပြေးပြိုင်ဘွဲဟာဘယ်လောက်ပဲမိုင်းရှည်ပါစေစတဲ့နေရာကတော့ဒါထွက်တဲ့နေရာကဖြစ်ပါတယ်။ဒါကြောင့် idiom ဆိုတဲ့သဘောအသေးပဲကကျမတို့မြန်မာမှာတစ်ကနေပြန်စတာမျိုးကိုဆိုလိုပါတယ်။လောက်ရမယ်ဟာမှန်သမျှကိုကိုကိုတိုင်အစကနေပြန်ဆလောက်ရတာမျိုးဖြစ်ပါတယ်ဥပမာကိမှုဖုတ်မယ်ဆိုရင်လည်းအစင်းသင့်ပြင်ပြီးသားအထုတ်ကိုရေရောမှွေပြီးတော့ဖုတ်မယ်စားကိုဟာကိုဂျုံတကြားကျဲ့ဥနို့အစသဖြင့်အားလုံးရောပြီးအစကနေကိုတိုင်လောက်တာမျိုးကို start from scratch လို့ပြောတာဖြစ်ပါတယ်နေ့စဉ်ဘဝမှာလည်းအလားတူပါပဲအောက်ခြေကနေပြန်ဆတာတစ်ကနေပြန်ဆတာတုံညကနေပြန်ဆတာမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါ
Our boss started his business from scratch. He's smart, so now he's a millionaire.
ကျွန်တော်တို့ဆရာသမားကသူ့ရဲ့စီးပွားရေးလုပ်ငန်းကိုအောက်ခြေကနေစခဲ့တာ။သူကညံထက်တော့ခုတန်ကြွယ်တစ်ထည်ဖြစ်နေပြီလေလို့ဒီပေရပါလေ။ George Cooper ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ။
Our boss started his business from scratch. He's smart, so now he's a millionaire.
ခုနောက်ဆုံးတင်ပြပေးမှာကတော့
Back to square one.
ဖြစ်ပါတယ်။စာလုံးပေါင်းက BACK back TO2 back to ကအနောက်ကိုပြန်သွားတာ SQUARE square က၄တောင်ကွယ် ONE 1ကနံပါတ်၄ဆိုတော့စကပိုက်ခွင့်ရဲ့တရိုက်ဒီပဲကတော့ပထမအဦးဆုံး၄တောက်ကွက်စီကိုပြန်သွားရတာဖြစ်ပါတယ်။ဒီအသုံးဆင်းသက်လာတဲ့ပုံပြအမျိုးမျိုးရှိပါတယ်။တစ်ခုကတော့ snake and ladder ဆိုတဲ့ကစားနည်းမျိုးဖြစ်တဲ့မွေနဲ့လေကားဒစ်တွေဆွဲထားတဲ့ကကြပ်ပေါ်မှာကစားသူတွေကကိုကြိုက်တဲ့အယောင်ကော်ပြားဒိုးပိုင်းကိုသုံးပြီး dice ဆိုတဲ့အန်စာတုံးကိုခွက်ထဲထဲထုတ်ရကနေကိုကြတဲ့နံပါတ်အလိုက်ဒိုးကိုလိုက်ရွှေ့ရတာဖြစ်ပါတယ်။တခါတရံလေကိုနံပါတ်ကမွေရှိရာကိုရောက်သွားတယ်ဆိုလို့ရှိရင်မွေရဲ့ရှိတဲ့အရှေလိုက်ကိုကအောက်ကိုပြန်ဆင်းရတာဖြစ်ပြီးပထမအကွက်ကနေပြန်ပြီးဆရတာမျိုးရှိပါတယ်။ဒါကြောင့်ဒီအသုံးရဲ့ idiom အသေးပဲကလည်းချမလို့မြန်မာမှာအဆုံးကနေပြန်ဆရတယ်၊တုံညကနေပြန်ဆရတယ်ဆိုတာနဲ့ဆင်တူတယ်လို့ဆိုရမှာပါ။ဒီအသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ။
Our initial plan was a failure, so it's back to square one for our team.
ကျွန်တော်တို့ပထမရေးဆွဲတဲ့အစီအစဉ်ကမအောင်မြင်ခဲ့ဘူးလေ။ဒါကြောင့်အခုကျွန်တော်တို့အဖွဲ့တစ်ကံနေပြန်ဆချရတော့မယ်လို့ထည့်ပေးရပါတယ်။ George Group ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Our initial plan was a failure, so it's back to square one for our team.
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
turn over a new leaf start from scratch back to square one
တို့ဖြစ်ကြပါတယ်နောက်တင်ပါခုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ American style idiom အသုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ဗျာရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကတနင်္ဂနွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40နဲ့ 48 လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာတော့စနေနေ့ညပိုင်းကကိုအောင်လွင်ဦးစီစဉ်ထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကြဆွေးနွေးခန်းကိုပြန်ပြီးတော့နှာစင်ကြရမှာဖြစ်ပါတယ်အခုနှာစင်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုင်းစီစဉ်မှာတော့နှစ်တကူညာဒီရန်ကုန်မြို့နယ်မှာလူငယ်တူကိုအုပ်စုလိုက်ထိုးချဲ့ရိုက်နေရတာကနေတည်ဆုံးခဲ့အဖြစ်နဲ့ဆက်ဆက်ပြီးတော့ဒီမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအခြေအနေကိုဆွေးနွေးမှာဖြစ်ပါတယ်ဒီလိုစိတ်မကောင်းစရာဖြစ်ရမျိုးတွေမြန်မာနိုင်ငံမှာဘယ်လောက်များကြုံနေရသလဲအကြီးတန်းတဲ့ဒီလိုဖြစ်ရမျိုးတွေကိုဟန်တားနိုင်မှုတရားဥပဒေစိုးမိုးဖို့ဆိုရင်ဘာတွေလုပ်ဖို့လိုမလဲဆိုတာကိုကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်အခုတော့ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလေးလိုက်မှမှရောက်နေကြပါပြီအရင်ဆုံးကတော့ကျွန်တော်ဒီလူခွေရှင်နေကြီးဖြစ်တဲ့ဦးသိန်းတန်းဦးရဲ့သဘောထားကိုလည်းကြားချင်ပါတယ်ဆိုတော့ဒီတရုတ်ဆောင်ကိုအောင်ရဲထွေးတည်ဆုံးတဲ့ကိစ္စကတော့ဒီမြန်မာနိုင်ငံမှာဒီထူးထူးတဲ့ဒီလူမှုကွန်ရက်တွေမှာတော်တော်လေးလဲဟိုးလေးတွေဖြစ်ခဲ့ပါတယ်ဆိုတော့ဒီလိုအမှုခင်းမျိုးတွေလူမြင်ကွင်းမှာလဲရဲစဲအဖြစ်မျိုးတွေကမြန်မာနိုင်ငံမှာဘလောက်တော်များဖြစ်နေလဲဆရာဦးသိန်းတန်းလလန်းမီတော့ပြောပါခင်ဗျာ
ဟုတ်ပြီ2019ကတော့ဗျာစလာတဲ့ရင်တကူပေါ့နော်ဆရာဦးကိုနီကိုလူမြင်ကွင်းမှာလဲရဲစဲလူမြင်ကွင်းနေရင်းကြောင့်တော့အသက်ခံရရတာပေါ့နော်ဒါကျွန်တော်တရားဥပဒေစိုးမိုးဘလောက်ပြက်ပြားနေသလဲဆိုတာကိုပြတာနော်အခုလည်းလာပြန်ပြီပေါ့ဗျာနောက်တစ်ယောက်ကိုဒီလိုပဲလူလည်းကောင်မှဖြစ်ပြီးတော့ကံချောက်ရက်နေပြီးတော့လုပ်တယ်ဆိုတာနံပါတ်1ကတော့တရားဥပဒေစိုးမိုးမှုကင်းမဲ့နေတယ်အနှစ်ကတော့တရားဥပဒေကိုလေးစားလိုက်နာဖို့အတွက်လေးစားလိုက်နာရမယ်ဆိုတော့အသည့်ဟာကျွန်တော်တို့ပြည်သူတွေမှာအတော်ချို့ယွင်းနေတယ်ဆိုတဲ့အချက်တွေလည်းပေါ်တယ်ဗျာအဲ့တော့အဲ့ဒီအချက်တွေကိုကျွန်တော်နှမျိုးစလုံးလောက်ရမယ်ထင်တယ်ကာဝယ်တားဆီးတာရောအသိဉာဏ်ပေးတာရောတို့ကလိုအပ်ပါလိမ့်မယ်ဒီလိုပြစ်မှုတွေကနေရာတကာမှာနေရာအနှံ့မှာစိုးရင်ပေါ်ရဖြစ်နေတယ်လို့ကျွန်တော်ပြောချင်ပါတယ်
โอเคကျွန်တော်တို့တင်းစားဆရာဦးတီယာသွေးလည်းရှိနေပါတယ်ကိုတီယာသွေးရဲ့သဘောထားလည်းသိကြပါတယ်ခင်ဗျာဒီတစ်ခုရှိတာဒီတရုတ်ဆောင်ကိုအောင်ရဲထွေးရတော့ဒီလူသူများတဲ့ပုံကိုတီယာလည်းဖြစ်တော့သူကိစ္စတော့ပုံပြီးကျေကျေလောင်ဖြစ်တာပေါ့လေဒါပေမဲ့ဒီလိုမျိုးတခြားဒီလူသီးမများတဲ့သူတွေကြားထဲမှာလည်းဖြစ်ပြနေတဲ့ကိစ္စတွေရောဘလောက်များများရှိနေလဲကိုတီယာသွေးသိရသလား
โอเคဟောပေါ့နော်ကျွန်တော်လည်းနှီးဆက်တဲ့နေရာပြောမယ်ဆိုတိုင်းသားရလို့နေရာမျိုးမှာဒီလိုကိစ္စတွေဟလာအလားတူပေါ့နော်ဒီလိုကျွန်တော်တို့တရားဥပဒေစိုးမိုးမှုမရှိတာနေရင်ကြောင်တော်တော်မှကျွန်တော်တို့ဟိုတချို့လူပြတ်တဲ့နေရာတွေမတွားရဲတဲ့ကိစ္စတွေအများကြီးရှိတယ်။ကျွန်တော်ဆိုရင်ဟိုပါပေါ့နော်အဒီလိုင်းသားမှာလည်းမိတ်ဆွေတွေတော်တော်များများရှိတဲ့အတွက်ကျွန်တော်တို့ကြားရတဲ့ကိစ္စတွေတော်တော်များရှိတယ်။အဒီမှာဆိုရင် main ကလေးဆိုနေကင်းနေရဲဟလာလမ်းသွားရင်တော့မှဘေးကလိုက်ပြီးနောက်ဆက်တာမျိုးဘေးကနေလိုက်ပြီးတော့ဒီခါလေးဟိုဘယ်လိုခေါ်မလဲဟိုသားပြောမယားပြောပြောတာမျိုးပေါ့နော်အဲ့လိုမျိုးကြီးရှိတယ်ရဲတိုင်ရဲကလည်းမလာရဲဘူးပေါ့နော်အဲ့လောက်ကြီးကျွန်တော်တို့ကြားရတယ်ဗျဟိုရဲတော်မလာရဲဘူးဆိုတော့အဲ့လိုနေရာမျိုးဆိုလို့ရှိရင်တစ်ခုခုကြည့်ပြီးဆိုလို့ရှိရင်ကျွန်တော်တို့မတွေ့ဝဲစရာပဲဗောနော်ဆိုတော့ဟိုပြောမယ်ဆိုလို့ရှိရင်ဗျာဟိုကျွန်တော်တို့ရှင်ကြီးဘုံမှာအဲလူနေနေရာဒီမှာဖြစ်တာတော့သဘောထားတစ်ခုဗောနော်ဘာတော်အရိယာကကျွန်တော်တို့ဒီလက်လက်သားတွေဆင်းရဲသားတွေချိန်မဲ့နေနေရာဒီမှာအများစုနေထိုင်တဲ့နေရာဒီမှာကျွန်တော်တို့ရာသီမှုကျူးလွန်တာတွေကျွန်တော်တို့တရားဥပဒေစိုးမိုးရှိတာတွေကသဘောတော်ပါဗောတမျိုးဒါအောင်လက်ကင်တွေ့ရမယ်အဲ့တော့ဒီနေ့ကကျွန်တော်တို့ဒီ night club မှာဖြစ်သွားတဲ့ကိစ္စကြတော့ကျွန်တော်လူငယ်တွေမှာကအခုတော့ပိုင်းကျွန်တော်သတိထားမိတာကကျွန်တော်လူတွေသွားတဲ့လူငယ်ကူကြောင့်အကြောင်းကလည်းအခြေခံချက်ဖြစ်နေမှာကြာသူတို့တွေကမစင်မတင်လောက်တာတော့နောက်တစ်ခါလုံတဲ့အခါမှာလည်းအတိုင်းအဆမဲ့ပေါ့နော်ကျွန်တော်သတိထားမိတာဒီရုပ်ရှင်တွေထဲမှာလိုမျိုးတစ်ခါရအုပ်ဆိုးလိုက်ပေါ့နော်ဒီလိုမျိုးလက်လွန်ခြေလွန်ဖြစ်တဲ့ဒီဖြစ်တာကကျွန်တော်တို့ကဒီလူတွေသွားတခုတည်းတည်းမဟုတ်ဘူးကျွန်တော်တို့မိသားစုတွေရဲ့ဒီကျွန်တော် family nature ပေါ့နော်ဒီမိသားစုများထဲမှာကျွန်တော်တို့ဒီနေ့တိုင်းနဲ့ကျွန်တော်တို့ဒီလူမျိုးမှုစနစ်ကအစပြောင်းလဲလာတဲ့သဘောတွေပါတယ်ကျွန်တော်တို့ဒီမိပါဒီအတိုင်းဝိုင်းဆွေမျိုးတွေကလည်းကလေးတွေကျင်ကျေးအောင်မထိမ့်သိမ့်နိုင်ဘူးဗျာဥပမာအဖေနဲ့သားနဲ့ဆိုတော့ဖေကလည်းတက်တူးနဲ့သားလည်းတက်တူးနဲ့ဆိုတဲ့သဘောမျိုးဘယ်ကဖေဘယ်ကသားမှတော့မသိတဲ့ဟာမျိုးတွေရှိတယ်ဆိုတော့ကျွန်တော်တို့ဒီလူဖွဲ့စည်းကတော်တော်ပြောင်းလဲလာတယ်ဆိုတော့ဟိုမိဘကလည်းသားသမီးကိုမနိုင်ဘူးပဝင်းညာလည်းမနိုင်ဘူးဆွေမျိုးကလည်းမနိုင်ဘူးကျောင်းတွေမှာလည်းအဲ့လိုမျိုးမနိုင်ဘူးဆိုတဲ့ဟာမျိုးဖြစ်လာဆိုတော့ကလေးတွေကလည်းလိမ္မာအရေးချာမရှိတော့ဘူးရင်သက်ဆိုင်ပေါ့နော် ဟိုဒီနေ့ဆိုင်တော့အတွေးခေါ်တွေတော့ပူကောင်းလာတာမှန်တယ်။ဒါအမြင်လေးလည်းပူပြီးဖူးချလာတယ်။ဆိုတော့ဘေးကကိုကျိုးအနေနဲ့ကလေးတွေမှာဆော့တော့လို့ဒီကိုမူရနှုတ်မူရရိုင်းတိုက်လာတယ်။ဆိုတော့ဒါတွေကအများကြီးရှိတယ်ဗျ။ဆိုတော့ထိမ့်သိမ့်မဲ့ဆိုလို့ကျွန်တော်ဥပဒေကြည့်အောင်တစ်ခုတည်းအရင်ထိမ့်သိမ့်လို့မရဘဲနဲ့ကျွန်တော်တို့ဒီပညာရေးပေါ့နော်။နောက်ကမိဘအတိုင်းဝိုင်းနဲ့ကျွန်တော်တို့ဝိုင်းပြီးထိရမယ်အပိုင်းတွေကရှိပါတယ်ဗျ။ဟုတ်
โอเคเจซูบาเจอดิမြန်မာရေးတုံးသက်သူဥစေရေသူလက်လေးလက်မှာရှိနေပါလေဥစေရေသူရဲ့သဘောထားကိုခင်ဗျာအခုလို့ကျွန်တော်ဒီအကြီးတဲ့အယုတ်ဆိုးတဲ့အမှုခင်းနေဖြစ်နေရတဲ့အခြေအနေနဲ့ပတ်သက်လို့ဥစေရေသူသဘောထားလဲဆွေးနွေးပါအောင်ခင်ဗျာ
အဲဒီကောင်ကတော့ဟိုနာမည်ကြီးပုဂ္ဂိုလ်ဖြစ်တဲ့ကိစ္စဆိုတော့ကျွန်တော်ဟိုးလေးတကြောဖြစ်သွားတာပေါ့ဆိုတော့ဟိုးလေးတကြောဖြစ်သွားတဲ့ကိစ္စကတော့ဟိုတည်တဲ့လူကတော့တည်ပြီဒါပေမဲ့ဟိုနောက်တာမျိုးထပ်မဖြစ်အောင်သူ့အချက်ကနေပြီးတော့မှသူ့အချင်းကြီးမတည်ရအောင်ကျွန်တော်တို့ဘယ်လိုလုပ်ကြအောင်လဲပေါ့နော်ဟုတ်ကျွန်တော်မြင်တာတော့ဟိုဖြစ်တဲ့အချိန်မှာလဲဒါချက်ချင်းမပြန်ဖြေလိုက်တာပေါ့နော်ဒီလိုမျိုးရန်ဖြစ်ကြရဲထိုးကြကြည့်ကြရဲဆိုတော့ night light တို့ပါလို့ဆိုရင်တော့ဒါတောက်တာစားရတွေကလည်းရှိတဲ့ခါကျတော့ဒါမျိုးဖြစ်နိုင်တယ်ပေါ့နော်ဖြစ်နိုင်တဲ့ခါကျတော့ဟိုဘလို့များကျွန်တော်တို့အဲ့မှာရှိနေတဲ့ဒီလုံခြုံရေးတို့ပါတော့ဘလို့ပြန်ဖြေလိုက်တယ်လေဒါပြန်ဖြေတာနောက်ကျတာလားပေါ့နော်အဲအဲ့ဒါကတော့ကျွန်တော်တို့တစ်ချက်ပေါ့နော်ဒီ security ဘိုင်းနဲ့ပတ်သက်လို့လုံခြုံရေးနဲ့ပတ်သက်လို့ဒါကျွန်တော်တို့တွေမှာတော့အားနေတာတွေရှိတဲ့ခါကျတော့ဒါမျိုးများဖြစ်မလားပေါ့နော်အဲ့ဒါတစ်ချက်ပေါ့နောက်တစ်ချက်ကကျတော့ဟိုပျော်တဲ့အချိန်မှာဒါပျော်တာအပျော်လွန်ပြီးတော့လက်လွန်ချေလွန်နဲ့နောက်ဆုံးမှာတော့ဟိုအရွယ်ပဲဖြစ်သွားတာကြီးလည်းဖြစ်နိုင်တယ်ပေါ့နော်အဲ့ခါကျတော့ဒါမျိုးတွေမဖြစ်အောင်ကျွန်တော်တို့ဘယ်လိုလုပ်မလဲပေါ့နော်ဒီဥယျာဉ်စေဝါးတွေတုံးတာတွေပါအများကျွန်တော်တို့ဒါ level 3မို့အတွက်အလွယ်တကူခြေနေအများကျွန်တော်တို့ရှိနေသလားဒါမှမဟုတ်လူငယ်ကိုယ်တိုင်၌ကစိတ်ကကျွန်တော်တို့ပေါက်ကွဲလဲသလားပေါ့နော်ဒါတွေကတော့ဟိုရင်ကျိမှုတွေပါနေတယ်လဲကျွန်တော်တို့ကြည့်ရမှာပေါ့ဒီလိုနာမည်ကြီးပုဂ္ဂိုလ်မျိုးကြတော့မှာပဲကျွန်တော်တို့အဝုန်းဝုန်းဆိုပြီးတော့အခုကျွန်တော်တို့ကဖြစ်ကြတယ်ဒါပေမဲ့တကယ်တမ်းကြတော့လဲလူမသိသူမသိနဲ့ဖြစ်နေတဲ့ဟာတွေရတယ်အများကြီးပဲပေါ့နော်ခုနကကုသရာပြောတဲ့အဲမှာဆိုတော့ပါပါတယ်သူပြင်တော့ကျွန်တော်ယောက်ျားလေးတွေကတော့ဘာပဲပြောဟိုကိုကရာအားဖြင့်သဘောတရားကိုခန္ဓာတိဆောက်ပုံရကြတော့ဟိုလုံခြုံမှုတော့တန်ရှိတယ်ပေါ့နော်မိန်းကလေးတွေပါတယ်ဆိုရင်ပို့ပြီးတော့ကျွန်တော်တို့ဒါမျိုးဒီအန်နီရေကပို့ပြီးကျွန်တော်တို့ရင်ဆိုင်ရတာများပါတယ်အဲ့ခါကျတော့ဟိုတရားဥပဒေစိုးမိုးရေးမှာတော့ကျွန်တော်တို့တီးတဲ့တော့လုံဖို့တော့လူနေတယ်ပေါ့နော်ဟိုတနတ်တို့ပါတော့ကျွန်တော်တို့အဲ့လိုမျိုးတွေဆိုရင်နာတစ်ပိုင်းပေါ့နော်ဒီနိုင်ငံရေးနဲ့ပတ်သက်တဲ့လူတွေတဲ့အတန်တွေဆိုရင်ရတာတစ်ပိုင်းဒါပေမဲ့အခုလိုမျိုးသာမန်လူပေါ့နော်နိုင်ငံရေးနဲ့မပတ်သက်တဲ့လူတွေအတွက်ပါဒါအန္တရာယ်ကစိုးရိမ်နေရတယ်ဆိုတဲ့ခါကျတော့တရားဥပဒေစိုးမိုးမှုကတော့ကျွန်တော်တို့ကနောက်တဲ့တစ်ဆင့်တော့တွားဖို့တော့လိုနေတာပေါ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့အခုဒီနေရာမှာအခုအကုန်လုံး၃ဟောစလုံးကစောစောပိုင်းမှာအခုထောက်ပြနေတဲ့တစ်ချက်ကစိတ်ဝင်စားစရာကောင်းပါတယ်ဒီအခုဟိုဖြစ်ဖြစ်ခဲ့တဲ့ကိစ္စကိုအခြေခံပြီးသုံးသပ်မယ်ဆိုရင်ဒီလူမှုရေးအရာဒီလူငယ်တွေကြားထဲမှာဟိုဇာတိတာပိုင်းစိတ်သက်ရေးအပိုင်းဟိုကြာဆင်းလာတဲ့အခြေအနေကိုထောက်ပြတာကျွန်တော်သတိထားမိပါတယ်ဆိုတော့ဆရာဦးသိန်းသန်းကဒီလိုလူငယ်တွေဒီလိုမျိုးပေါ့လေစိတ်သက်ရေးအရာလူမှုရေးအရာမြင့်တင်မှုလိုအပ်တဲ့အခြေအနေမျိုးဟိုစိတ်သက်ရေးအရာပေါ့လေဇာတိတာပိုင်းအရာပဲဖြစ်ကြာဆင်းလာတာကဘလို့အခြေအနေတွေကြောင့်အခြေခံဖြစ်လာရလို့ဆရာအနေနဲ့ရေးပူရသုံးသပ်နိုင်မလဲဆရာ
တော့နှစ်ချက်ပဲဗျဒါလည်းတစ်ချက်ကတော့ကျွန်တော်တို့ခေတ်ဆက်ဆက်ကကျွန်တော်ဆက်အနာရှင်စတိအမောင်တို့အောင်ဒီမှာကြခဲ့ရကြခဲ့တဲ့ခါပါလေဟိုကျွန်တော်တို့ပြည်သူလူထုကိုလည်းဒီအုပ်ချုပ်တဲ့ဆိုတာရင်းရင်းကြီးကြီးဟိုဆက်ချာနေမျိုးမရှိဘူးရိုင်းရိုင်းဆိုင်ဆိုင်နိုင်တဲ့စီးနဲ့ညီသိမ့်နဲ့လဲသိမ့်နဲ့ထောင်ချရဲနန်းမော်ဖြစ်တယ်တရက်နဲ့ဖြစ်တယ်ဆိုတာတွေကအလုံးမျိုးစီစီမှာမြင်လာတာဒီကျန်းဖဲမှုတွေဟိုဒီကဘာကျွန်တော်တို့ဘဝမှာအလေးထားလို့ဖြစ်လာတာတစ်ချက်နော်အဲဒုတိယတစ်ချက်ကတော့ပညာရေးစနစ်ပေါ့ဗျာပညာရေးစနစ်မှာလည်းပညာရေးစနစ်ကကျွန်တော်တို့ကိုလုံလောက်တဲ့ကြည်ကြီးမှုတွေနောက်တစ်ခါခုနလိုဥပဒေကိုလေးစားလိုက်နိုင်ရမယ်ဆိုတဲ့အချက်မျိုးတွေဟိုဒါသင်ကြားမပေးနိုင်ဘူးအုပ်ချုပ်နေတဲ့လူကလည်းပဲဥပဒေမလိုက်နိုင်ဘူးဥပဒေကဘလို့ပြတ်တန်းတန်းဒါဒါလေသမားတွေညီကိုမတရားသိမ်းတယ်တော့ကိုယ်ကိုယ်အခွင့်ရေးတဲ့ကိုဒီလောက်ကန်ဆောင်ရွက်နေတဲ့လူကိုမတရားဖိနှိပ်တယ်ဥပဒေကအခွင့်အရေးတွေမပေးဘူးဆိုတော့ဥပဒေစိုးမိုးမှုမရှိဘူးဥပဒေကဘာမှမဟုတ်ဘူးလို့တာမန်ပြည်သူတွေစိတ်ထဲမှာခံစားလာနေရတဲ့အနေအထားမျိုးပတ်ဝန်းကျင်အခြေအနေရဲ့လူတွေရဲ့ယဉ်ကျေးမှုကိုမြင့်တင်ပေးနိုင်တဲ့ပညာရေးစနစ်ကိုစနစ်တကျတည်ဆောက်မပေးနိုင်ဘဲနဲ့ပညာရေးစနစ်ကြီးကဖျက်ဆီးခံထားတဲ့အခြေအနေမျိုးမှာတော့ဒီလိုစိတ်ဓာတ်မျိုးတွေဒီလိုအလေးထားတွေဒီလိုမဖွယ်မယားကိစ္စတွေပေါ်ပေါက်လာစေတဲ့ကြည်ကံမြေကံဖြစ်တယ်လို့ကျွန်တော်မြင်နေတယ်ဗျာ
။ဟုတ်ကဲ့ကိုတီရာသူ့ရဲ့သဘောထားခင်ဗျာစောစောတော့ဆရာဟိုတင်တန်းကတော့ဒီနိုင်ငံရေးဟိုဟိုလူမှုရေးစသဖြင့်ဟိုပြဿနာအခြေခံတွေကိုသူထောက်ပြသွားပါတယ်ဆိုတော့တချို့ကလည်းဟိုပြောကြတာကပေါ်လေးဟိုထောက်ပြရတယ်ရှိပဲကျွန်တော်ဒီတော်တော်ရှင်တယောက်ပေးထားတဲ့ပေးစာနောက်ပိုင်းပေါ်ပြမယ်ထဲမှာဆိုလေဟိုထောက်ပြရတဲ့ချက်ရှိနေတာဒါလို့ပေါ့လေဟိုစီးပွားရေးအခြေအနေဟိုနိုင်ကြတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဟိုဆက်ဆက်နေတယ်ဆိုပြီးတော့လေစီးပွားရေးကိစ္စတွေကိုထောက်ပြရတယ်ရှိတယ်ဆိုတော့နိုင်ငံရေးလူမှုရေးစီးပွားရေးဘလို့အကြောင်းအချက်တွေကြောင့်ဒီလိုလူငယ်တွေချားမှာဒီလိုဇာတိတာပိုင်းရပါဖြစ်ဖြစ်စိတ်သက်ရေးအားဖြင့်ပဲဖြစ်ဖြစ်ကြာဆင်းလာတဲ့အခြေအနေတွေကြုံနေရတယ်ကိုပြရသေး
ဟုတ်ကဲ့ခင်ဗျာဟိုဒီကျွန်တော်ဆိုတာပြောရဲစီးပွားရေးပြဿနာတို့နိုင်ငံရေးပြဿနာတို့ဆိုတော့ကျွန်တော်တို့ဒါဟိုလက်တလောဒီလိုမျိုးကျွန်တော်တို့ဒီရက်ဆက်ကြမ်းကြုတ်မှုတွေရောလားတော့ကျွန်တော်တို့တရားဥပဒေချိုးဖောက်မှုတွေရောဖြစ်စေနိုင်တဲ့အကြောင်းတရားတွေပေါ့နော်ဆိုတော့ဟိုဆရာဦးသိန်းနှောင်းလည်းဆိုတာပြောသွားပြီပါကျွန်တော်ဒီညမှာတစ်ချက်ကလေးပဲထောက်ပြချင်တယ်အဲ့ဒါဘာလဲဆိုတော့ဟိုကျွန်တော်သတိထားမိတာအခုကလူတိုင်းတစ်ထဲမှာလည်းဒီစမတ်ဖုန်းရှိပြီးရောကျွန်တော်တို့ဒီ website ဒီ internet ဒီကျွန်တော်တို့ဒီ Facebook ဆိုဟာမျိုး YouTube ဆိုဟာမျိုးတွေအားလုံးကြည့်နိုင်တယ်အဲ့ဒီလိုကြည့်တဲ့အခါမှာသူတို့ဘာတွေကြည့်လဲဆိုတော့ကျွန်တော်နောက်ပိုင်းဟိုဒီလူငယ်တွေရောလူကြီးတွေရောသတိထားပြီးကျွန်တော်ကြည့်တဲ့အခါကျတော့ကျက်ကျက်ဆက်ဆက်ကြီးလိုတက်ဖြတ်တဲ့ကိစ္စတွေနှိမ့်ဆက်ခြင်းပဲတဲ့ကိစ္စတွေလည်းကြည့်ကြတယ်ချဲ့ကြတယ်တွေ့ရတာတွေ့တဲ့အခါကျတော့ဟိုကလေးလူတွေရဲ့စိတ်ထဲမှာဒါတွေအရန်တောက်သွားတဲ့လူတွေရှိတယ်လို့ဒါကိုမသိမလားစိတ်ကနေပြီးတော့ဟိုဆွဲလာတဲ့လူတွေလည်းရှိတယ်ကွာဟိုကြည့်ရတာကြိုက်ရတဲ့လူတွေရှိတယ်မသိမလားစိတ်ထဲကနေဒီအလေးအထားတွေကိုသင်ယူမိတဲ့အသာဖြစ်သွားတဲ့လူတွေလည်းရှိတယ်ဒီပေါ်မှာဆိုတော့ပြောပညာခြေခံမကောင်းတဲ့လူတွေစီးပွားရေးခြေခံမကောင်းတဲ့လူတွေဒီလိုကလေးတွေဒီကျွန်တော်တို့ဒီနောက်ကလောင်းကစားသမားတွေဟဲ့လားဟိုနောက်တစ်ခါကျွန်တော်တို့ဒီဝိစေဝဆွဲနေတဲ့ဒီလူလူငယ်တွေကောင်းတဲ့ဟိုကြားတွေရောက်နေတဲ့ဟာကတော့လက်တလောစီးပွားရေးမကြည့်နေတဲ့ကိစ္စလက်တလောဒေါသဆက်ဆရာအလားနိုင်ငံရေးစီးပွားရေးခြေခံပေါ့နော်တပ်ပနာတွေတွေ့တဲ့ခါကျတော့ဒါတွေကမတိစိတ်ထဲမှာရောက်နေတယ်ဆိုတော့ပြောအပြုအမူတွေဒီရက်ဆက်မှုတွေကြမ်းကြုတ်မှုတွေကဘုံဆိုဒီခါလေးရောက်လာပြီးတော့အဲ့ဒီအထက်အတိုင်းသူတို့လုံမိကြတဲ့သဘောရှိတယ်။ဆိုတော့ကျွန်တော်တို့တိုင်းပြည်ကတကယ်တမ်းကျတော့ဟိုတော့မှတာပြောတာတခြားတိုင်းပြည်ရဲ့စာရင်ကျွန်တော်တို့ဒီ internet သုံးတာတော့ပို့ပြီးလွတ်လပ်တဲ့သဘောရှိတယ်။ဟုတ်လားဟိုကျွန်တော်တို့ဒီ section နဲ့ auto 17နဲ့ auto 16နဲ့ auto မကြည့်ရဆိုလဲကျွန်တော်တို့ကဒါလေးကိုအင်္ဂလိပ်လိုစာတန်းထိုးတာပဲရှိတာ။ကျွန်တော်တို့လူတိုင်းကြည့်တယ်ဒါတွေကလည်းတရားမဝင်ရနိုင်တဲ့အနေအထားရှိတယ်။အဲ့တော့ကျွန်တော်တို့ကတော့ပြောတယ်ဒီကလေးတွေရဲ့လာလူငယ်တွေဖြစ်လူကြီးတွေဖြစ်ကျွန်တော်တို့ဒီတက်ငယ်ပရင်းလိုကိစ္စမျိုးဖြစ်တဲ့ဆိုတော့ဒီအကျိုးသက်တွေအများကြီးပါဆိုတော့ကျွန်တော်တို့ကဒီရက်ဆက်မှုတွေဥပဒေချိုးမောမှုတွေဟာမတရားပြုရှင်းမှုတွေကိုစစ်တော်ပေးနိုင်တယ်ကျွန်တော်တို့ software software တွေပေါ့နော်အဲ့လိုဒီကျွန်တော်တို့ entertainment အပဲလာလာကျွန်တော်တို့ social network ကပဲလာလာ internet ကပဲလာလာအဲ့ဒါတွေကျွန်တော်တို့အဆက်မပြေကျွန်တော်တို့လုံးဝ control မရှိပဲလာနေတယ်အဲ့ဒါပြဿနာတွေရတယ်အဲ့ဒါကိုအစိုးရတနည်းတစ်ပုံပေါ့နော်ကျွန်တော်တို့ဒီတားကျွန်တော်ဒီ internet သုံးနေတာကိုဟာတားဆီးဖို့ပြောရမှာမဟုတ်ဘူးတင်းတင်းလျောက်ပတ်ဆိုတာကျွန်တော်တို့ဟာကောင်းတဲ့ဘက်ကိုအတုံးချဖို့ပြီးတော့စူးစူးနေဖို့ဘယ်လိုလုပ်မလဲဆိုတာစဉ်းစားဖို့အချိန်လည်းမကျွန်တော်တို့လွတ်ပေးတာဟာဒီလိုမျိုးဖြစ်နေတာ50 cent နဲ့မကတော့ဘူးဆိုတော့ဒီလိုအချိန်မျိုးမှာတော့ကျွန်တော်တို့ကဒီတိုင်းဆက်သွားနေတော့ဒီကဆိုးဖို့ပဲရှိတယ်ဗျ
โอเคโอเคကျွန်တော်တို့ဟိုတော့ဒီလိုစမတ်ဖုန်းတွေပါတယ်တနည်းချင်းချင်းမရှိတဲ့ခေတ်ကကျွန်တော်တို့ဗမာပြည်မှာဟိုတော့ဒီမှုဝင်း channel တွေဘာလို့ဆိုရင်တော့မှာပဲဟိုမပေါ်ပြရတဲ့သတင်းတွေတော်တော်များရှိတယ်အခုကတော့ဒီလိုကိစ္စမျိုးတွေက Facebook မှာအချိန်မြွေဟိုတယောက်ကဖြန့်လိုက်တဲ့ဆိုရင်တယောက်ကဝင်ကြည့်လို့ရတဲ့အချိန်မျိုးတွေဖြစ်နေတာဟုတ်ကဲ
့ဆက်တာဖြတ်တာရိုက်တာနှက်တာနှိမ့်ဆက်တာတို့ကတော့အဲ့လိုမျိုးဆိုတော့ကျွန်တော်ကြည့်ကြတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်ကိုစီရသူရဲ့သဘောထားကိုလည်းဆွေးနွေးစေချင်ပါတယ်ကိုစီရသူရဲ့သဘောထားကိုခင်ဗျအခုကျွန်တော်တို့ဒီလူငယ်တွေဘိုင်းမှာဒီဟိုစိတ်သက်ရေးရအရာကြာဆင်းလာနေတဲ့အခြေအနေတွေကဘာတွေကိုအခြေခံပြီးဖြစ်လာတာလဲ
ကျွန်တော်တို့ကတော့ဟိုလူငယ်နဲ့ပတ်သက်ရင်တော့ခွင့်ရေးရှိတယ်ပြောတယ်ပေါ့နော်ကျွန်တော်တို့နိုင်ငံငယ်ပဲနိုင်ငံဖြစ်တယ်ဘာလို့လဲဆိုတော့အသက်ငယ်တဲ့လူကြီးကကျွန်တော်တို့အချိုးစားများတဲ့အတွက်နိုင်ငံကဒါဖွံ့ဖြိုးတိုးတက်မှုလို့မြန်သွားနိုင်တယ်လို့ကျွန်တော်ပြောကြတယ်ဆိုတဲ့အခါကျတော့ဟိုဒီလူငယ်တွေကလူငယ်ဆိုတာကတော့ကျွန်တော်တို့လည်းလူငယ်ကနေကြီးလာတာဆိုတော့ဟိုခွန်အားရှိတယ်သူကတော်လှန်ခြင်းနဲ့စိတ်ရှိတယ်အဲစူးစမ်းခြင်းနဲ့ပြီးပေါက်ကွဲထွက်ခြင်းနဲ့ပေါ့နော်ဆိုတဲ့အခါကျတော့အဲ့ဒီစိတ်တွေကိုကျွန်တော်တို့လမ်းမှန်ပေါ်တည့်ပေးလိုက်ရင်ဒါအများကြီးကျွန်တော်တို့ကကောင်းသွားမှာပေါ့နော်ဗိုလ်ချုပ်တို့ဆိုလဲငငယ်ရွယ်နဲ့သူတို့လုတ်ခဲ့ကြတာဥချုံငိမ့်တို့ဘာလို့ဆိုလဲဆိုတဲ့အခါကျတော့ကျွန်တော်အနေနဲ့ကတော့၃ခုပေါ့နော်သူ့ရဲ့စိတ်တွေဒီခွန်အားတွေပေါ့နော်စူးစမ်းခြင်းနဲ့စိတ်တွေကိုဘယ်တဲ့ကိုကျွန်တော်တို့ဖောက်ထည့်ဖို့လိုလဲဆို၃နေရာပေါ့နော်နံပါတ်၁ကတော့အားကစားပေါ့ကျွန်တော်ဒီအမေရိကတို့ဘာလို့မှဆိုလဲဒီလူမဲတွေနေတဲ့အာဖရိကန်အမေရိကန်တွေနေတဲ့ရပ်ကွက်မှာဆိုရင်ဒါအခြေအနေကတော်တော်ဆိုးတာပဲဒါပေမဲ့အားကစားဘက်ကိုလှည့်လိုက်တဲ့အခါကျတော့တချို့ဆိုတာဘတ်စကတ်ဘောအချော်မော်တွေကျွန်တော်တို့ဖြစ်လာတယ်ပေါ့နော်ဆိုတဲ့အခါကျတော့အားကစားတို့ဘာလို့ကျွန်တော်တို့ဒါပန်တီးပေးဖို့လိုရဲခွန်လန်းနေပါလေအားကစားခွင့်နေရာစသွားလို့လာလို့လွယ်အောင်ပေါ့နော်ကစားလို့လွယ်အောင်လို့နောက်တစ်ချက်ကပညာရေးပေါ့ခုနကပြောတဲ့ဒီဦးစီးဟာတွေ့လဲပြောခဲ့တဲ့စမတ်ဖုန်းတို့ပေါ့ဒါတွေကကျွန်တော်တို့တားလို့မရအောင်ကျွန်တော်ငယ်ငယ်တုန်းကဆိုဒါအခန်းထဲမှာပိတ်ထားလို့ရတယ်အခုအခန်းထဲကပိတ်ထားတယ်စမတ်ဖုန်းတုံးလို့ရတယ်ပေါ့နော်ဆိုတဲ့အခါကျတော့ဒါအခန်းပေါ့နော်အခန်းကတော့ဒီပညာရေးစာဖတ်ဖို့ဆိုတဲ့ဘက်ကိုကျွန်တော်တို့တွားဖို့လိုရဲဒီပညာရေးနဲ့အခန်းရှိတာရင်တော့ဘယ်ပဲလွတ်လိုက်လွတ်လိုက်ပေါ့နော်ဒါကျွန်တော်တို့ကဘာမှကြောက်စရာမရှိဘူးဘာပဲလာလာသူ့အနေနဲ့အသိဉာဏ်နဲ့ကျွန်တော်တို့စဉ်းစားဆုံးဖြတ်လို့ရတယ်နော်နောက်တစ်ခုကတော့ပါလဲဆိုတော့ကျွန်တော်အလုတ်ကင်ပေါ့အလုတ်ကင်မရှိရင်တော့ဘာဖြစ်လဲဆိုလူကစိတ်လေအလုတ်ကင်ရှိတယ်ဆိုရင်ပတ်စံရှိတဲ့လူပဲဖြစ်ဖြစ်မရှိတဲ့လူပဲဖြစ်ဖြစ်အလုတ်ကင်လောက်ထားတယ်ဆိုတော့တာဝန်ယူမှုတစ်ခုကရှိနေတဲ့ခါကျတော့သူ့ရဲ့စိတ်ကအဲ့မှာရောက်တာပေါ့နော်ဆိုတဲ့ခါကျတော့အဲ့လိုမျိုးတွေမရှိဘူးဆိုရင်တော့ခုနကကျွန်တော်တို့ပြောခဲ့ကြတယ်ဒီမူရစေဘွားတို့တခြားဟိုအချက်ပေါ့နော်နောက်ပြီးရင်လည်းဒါပျော်ပါလိုက်စားတာအဲ့လိုမျိုးနောက်ဆုံးဒီ night club တို့ဘာလို့ပေါ့နော်ဒါမျိုးတွေ night club တို့ဘာလို့ကလည်းလုံးချုံဆိုရင်တော့ကျွန်တော်တို့ပြဿနာရှိတာပေါ့နော်အနေပါဆိုရင်တော့ဒါလူငယ်ဘာဝပျော်ကြတာဖြစ်တဲ့ဆိုပြဿနာမရှိတဲ့ခါကျတော့ခုနကသူတို့ရဲ့ဒီတော်လန်ခြင်းနဲ့စိတ်တွေဒီခွန်အားတွေပေါ့နော်ဒီပ ကောင်းတဲ့ဘက်တွေဒီအားကစားဒီပညာရေးနောက်အလုပ်ကင်ဘက်ကိုဒါတွန်းပေးနိုင်မယ်ဆိုရင်တော့ဒါဒီပြဿနာကိုကျွန်တော်တို့ကဖြေရှင်းနိုင်မယ်ပြင်နိုင်ငံတိဆောက်ရေးမှာပါဒါလူငယ်တွေအတွက်ခွန်အားရလိမ့်မယ်လို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလည်းရှိနေပါတယ်။ကိုခမောင်လွင်ဖြစ်ပါတယ်။ကိုခမောင်လွင်ရဲ့သဘောထားလည်းဆွေးနွေးနိုင်မှာလားခင်ဗျာ
။ကျွန်တော်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရှိရတော့ကျွန်တော်ရင်းတော့ထားဆောင်ရဝန်ထမ်းရသည်အမေပြည်မှာဆောင်ရွက်တဲ့ကြည့်ဖြစ်ပြီးဒီနေ့တောင်ထမ်းတော်နေရတဲ့အထက်ကအမေပြည်ရရင်မဖြစ်ရှိပြီးအချိန်မီတာစီချင်းချိန်ဖို့ခြင်းရောက်လို့တောင်ဒီရဲထမ်းတော်ကြသည်ကျောင်းမြန်မာနိုင်ငံရဲ့အခြေအနေကတော့ဘာလို့ဒီတရားဥပဒေစိုးမိုးရှိအရင်ကြောင်းရတော့လူမျိုးဝန်ထမ်းတွေတောင်အာတောင်ရထမ်းတော်မှာမဟုတ်ခဲ့တဲ့အမေပြည်မှာထမ်းတော်တဲ့အပြင်လို့ဖြစ်နေကြကျွန်တော်တို့ဒီမှာတရားဥပဒေစိုးမိုးကိုခံစားလို့ဖြစ်နေပါတယ်ခင်ဗျ
ဟုတ်ကဲ့ခုခမလေးပါဝင်ဆွေးနွေးပြတာကျေးဇူးပါအခုကျွန်တော်တို့ Facebook ပေါ်ကနေပြီးဆက်သွယ်ပြီးတော့မှတ်ချက်တွေပြဖို့ထားတဲ့တချို့ကိုလည်းဖော်ပြခြင်းပါတယ်ကိုရန်တိုင်းစာတချို့ကိုအရင်ဖတ်ပြပေးပါဦးမယ
်ဟုတ်ကဲ့ပါကိုမြင့်ကျော်ဆိုတဲ့အကောင့်ပိုင်ရှင်ကတော့ခင်မီတိုးတက်လာတာနဲ့အမျှကိုကျင့်တရားတွေအမိဘရဲ့အဆုံးအမတွေရောပါလာပြီးအပြင်ထွက်တာနဲ့ဒုတ်သားလက်နက်ကတပါးတည်းပါလာတယ်စိတ်သက်တွေပြုပြင်ပေးဖို့အဓိကကြပါတယ်တဲ့နောက်ပြန်ဆောင်ဝင်လေးရကျင်တယ်ဆိုတဲ့အကောင့်ပိုင်ရှင်ကတော့နိုင်ငံတော်ရဲ့ခေါင်းဆောင်တွေကနိုင်ငံတော်တိုးတက်ရေးကိုအသွွန်ခွန်ဆိုင်ဆောင်ရွက်နေချိန်မှာပြည်သူလူထုအနေနဲ့ညီညွတ်ညွတ်နဲ့တဦးနဲ့တဦးချစ်ချစ်ခင်ခင်စီစီလုံးလုံးမနေပဲအခုလိုပြုမှုတဲ့ဆိုတာတိုင်းပြည်နဲ့လူမျိုးဂုံတိတ်ခါကိုချသလိုဖြစ်နေပါတယ်တဲ့မဖြစ်တဲ့ကိစ္စတွေပါဆိုပြီးပြောထားပါတယ်။နောက်ဤချောဆိုတဲ့အကောင့်ပိုင်ရှင်ကတော့ရဲရင်အားတိုးချက်တင်ပါတယ်မြန်မာပြည်မှာလူမိုက်တွေများပြီးရဲကနည်းနေပါတယ်ပြဿနာဖြစ်ရင်ရဲတွေကလူမိုက်တွေကိုမနိုင်ဘူးကြောက်နေရတယ်ရုပ်ရှင်တွေကလို့အလုံးတက်ပြီးဖြက်ပြီးမှနောက်ဆုံးမှရဲရရောက်လာတာကြီးပဲဆိုတော့ရဲရင်အားတိုးချက်ပါလူမိုက်တွေကိုနှိမ်နှင်းစွာပြက်ပြက်သားသားနှိမ်နှင်းပါလူကြီးသားသမီးတွေမိမဆုံးမှဖာမဆုံးမှဒီအပါဝင်ပေါ်တဲ့မြန်မာပြည်သူအလုံးကအေးချမ်းချမ်းပဲနေကြတယ်သူတွေကြီးပါဆိုပြီးတော့ပြောထားပါတယ်နောက်ဦးမြင့်သိန်းဆိုတဲ့အကောင့်ပိုင်ရှင်ကတော့အာနာရှိငွေရှိတဲ့မိသားစုအတိုင်းဝန်းမှပေါဖွာလာသောလူတစုကြောင့်ဖြစ်ရတာမို့တရားဥပဒေမိဘတွေကစပြီးလိုက်နာတင်ပါပြီတဲ့တရားဥပဒေစိုးမိုးမှုလူသားချင်းခင်ယဉ်နီမှုရှိတင်ပါပြီဆိုပြီးတော့ပြောထားပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီ Facebook မှတ်ချက်တချို့နဲ့ပတ်သက်ပြီးဒီအမှုနဲ့ပတ်သက်လို့ဟိုဒီ Facebook မှတ်ချက်တွေအပြင်တခြားလူမှုကွန်ရက်တွေမှာရေးနေတာတွေလည်းကျွန်တော်တွေ့ရပါတယ်ဒီထဲမှာဆိုလို့ရှိရင်လည်းဒီငွေချေတန်းနဲ့တိုင်ဝမ်ကသာသမီတွေလူငယ်တွေကဒီရရန်ကကလဲဆဲလုပ်တဲ့ဆိုတော့အမြင်တွေလည်းတွေ့ပါတယ်ဆိုတော့ဟိုငွေများတရားနိုင်ဆိုတဲ့အမြင်မျိုးနဲ့မြန်မာနိုင်ငံတရားစီရင်ရေးပေါ်တန်တရားအမြင်တွေနဲ့ပြောရတယ်လည်းရှိပါတယ်ဒီနေ့မှာဆရာဦးသိန်းတန်းဦးသဘောထားကိုကျွန်တော်ကြားချင်ပါတယ်အခုတကယ်တော့ဒီငွေချေတန်းနိုင်တဲ့အတိုင်းဝမ်နဲ့မကပါဘူးအာဏာပိုင်အတိုင်းဝမ်ပညာနဲ့ပတ်သက်လို့ရှိရင်လည်းအမှုတွေကိုဘယ်လိုပြောမလဲသူရေဆုံးရေပြားမဖြစ်ဘဲနဲ့အပြားရှုသွားတယ်ဆိုတော့ကိစ္စမျိုးတွေလည်းကျွန်တော်မကြာခဏကြားရတယ်ဆိုတော့ဒါတွေကလည်းတရားစင်ရည်ဒီတရားဥပဒေစိုးမိုးရေးမှာဘလောက်တောင်များအဟန့်အခက်ခဲဖြစ်နေလဲဆရာ
ဒါတော့ဖြစ်တာပေါ့ဗျာဟိုတရားစင်ရည်ကလည်းပဲဟိုလွတ်လွတ်လပ်လပ်ကင်းလို့ရှိတယ်ဆိုပေမဲ့ဒီတရားစင်ရည်မှန်တယ်ဆိုတာကကြားပေးဒီပြည်စီမပေးဒီပြည်စီအုပ်ချုပ်ရေးမှန်တယ်ကိုငဲ့ကြည့်ရတာကြီးပါပဲဒါကလောက်ရတယ်ဥရိယလောက်ရတယ်ဆိုတာလဲချွတ်တော်ကဥပဒေမှန်တယ်ငါလောက်တာအတိုင်းလောက်ရတာလောက်တဲ့အခါကျတော့ဥပမာအားဖြင့်ထင်းတိုင်းမပေါက်ထင်းတိုင်းမလုတ်နိုင်တာမျိုးတွေရှိတယ်။ဟုတ်တယ်။ဥပမာကျွန်တော်အခုလိုက်ပါဆောင်ရနေတဲ့ဟိုနိုင်ငံတော်တိစ္ဆာဖောက်ပြဲပုံကံမှုလို့အမှုမျိုးတွေမှာတရားစွဲတာကအုပ်ချုပ်ရေးအာဏာပိုင်မှာသမရရဲ့ညီကြခြင်းနဲ့ဒီဒေသကြီးကတရားစွဲတဲ့အမှုမျိုးတွေမှာဗတိယခံကိုစစ်ကြောရေးမှာရဲနဲ့ဒီဘက်တရားအဖွဲ့တွေကနှိမ့်နှိမ့်ဆက်ပြီးတော့မေးတဲ့ထွက်ချက်တွေဟာတရားဥပဒေနဲ့မညီဘဲနဲ့ဒါတွေကိုရှာဖွေပုံစံနဲ့သိမ်းပြီးတော့တပ်ပင်ခံကျင့်သွင်းတဲ့အပေါ်မှာလည်းတရားရုံးကကျွန်တော်တို့ကန့်ကွက်တော်လဲဥရီနဲ့မညီပေမဲ့လက်ခံနေရတယ်အဲ့လိုတက်တေကန်ထောက်ထားမရှိပေမဲ့အကြောင်းအကျောင်းထောက်ထားပြီးတော့အဲ့ဒီလိုထွက်ချက်တွေပေါ်မှာအခြေခံမှုတွေအပြစ်ပေးနေရတဲ့အနေအထားတွေဖြစ်နေတဲ့အခါကျတော့တရားစီရင်ရတယ်ပဲဥရီညီတော့အကုန်မလုပ်နိုင်သေးတဲ့အနေအထားမျိုးပဲဗ
ျဟုတ်ကဲ့ပါဆရာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီအီးမေးလ်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါတယ်သူတို့စာရီကိုလည်းပေါ်ပြချင်ပါအရင်ဆုံးကတော့ဒဂုံမျိုးသစ်ကဦးလာထွန်းရဲ့စာကိုမဆုမွန်ဖတ်ပြပေးပါဦးခင်ဗျ
မျိုးလေကောင်မှာလူငယ်တဦးကိုလူတစုကဝိုင်းရိုက်တက်တဲ့ဆိုးဝါးတဲ့သတင်းတရက်ကိုအခြေခံပြီးအင်မတန်လေးနက်တဲ့ဥပဒေစိုးမိုးရေးအကြောင်းပြောဖို့ဆိုရင်ဒီတီးတက်မှုကင်းတရက်ကဘလောက်အထိတက်ရောက်မှုရှိတာကိုပြဆိုနေတယ်လို့အရင်ပြောချင်တာပါ ထင်ရှားတဲ့အခြေခံဥပဒေကျွမ်းကျင်သူဥပဒေပညာရှင်ဦးကိုနီကိုစစ်ဘော်ဟောင်းတစုဦးစီးစီစဉ်မှုနဲ့တကယ့်အထင်ကရရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်မှာပစ္စတိုတနက်နဲ့အနီးကပ်လောက်ကျန်တက်ဖြတ်မှုကအစမကြခင်ကမှဖြစ်ပွားခဲ့တဲ့ကြားပြည်နယ်ကတိုင်းရင်းသား KNPB တပ်ဖွဲ့ဝင်3ဦးနဲ့အရက်သား2ဦးကိုစစ်တပ်ကပစ်တက်မှုတွေဟာတာမန်ရာဇဝတ်မှုကင်းတက်တက်မဟုတ်တော့တယ်လို့ဥပဒေစိုးမိုးရေးကိုအခြေခံတဲ့ဒီမိုကရေစီစနစ်အတွက်ပါကြီးကျယ်လေးနက်တဲ့စိန်ခေါ်မှုတွေပါဥပဒေစိုးမိုးရေးဆိုတာအပေါ်ယံပြောဆိုနေလို့မရပဲဥပဒေထိန်းသိမ်းရေးနဲ့တရားစီရင်ရေးဆိုင်ရာစနစ်ကြတဲ့ဖွဲ့စည်းမှုနဲ့တီးခြားလွတ်လပ်တဲ့အဖွဲ့အစည်းတွေကိုအခိုင်အမာဖွဲ့စည်းတည်ထောင်နိုင်မှုအပေါ်အဓိကအခြေခံကြတာလည်းဖြစ်ပါတယ်ဥပမာတရားရေးဝန်ကြီးဌာနနဲ့တီးခြားလွတ်လပ်တဲ့တရားရုံးများဥပဒေအကျိုးဆောင်အဖွဲ့များရှေ့နေများအပြင်စစ်မိတ်အာဏာကကင်းလွတ်တဲ့ဥပဒေနဲ့အညီအုပ်ချုပ်ရေးအဖွဲ့ပြည်သူ့အုပ်ချုပ်ရေးအောက်မှာစစ်မိတ်မျိုးမဟုတ်တဲ့ဥပဒေကိုလုံးဝလိုက်နာရမယ်အရက်သားပြည်သူရဲအဖွဲ့ဥပဒေအရထိန်းသိမ်းရတဲ့အကျင့်တော်များကိုစနစ်တကျဖွဲ့စည်းထားရန်လိုအပ်တာပါတာဝန်ယူမှုတာဝန်ခံမှုအာမခံနိုင်တဲ့လွတ်လပ်တဲ့သတင်းရယူခွင့်နဲ့ထုတ်ဖော်ခွင့်နဲ့စနစ်တကျဖွဲ့စည်းတည်ထောင်နိုင်ခြင်းမရှိသေးသမျှစံစင်ရာကြီးပွေလိုက်ဆိုသလိုပေါ်ပင်ဖြစ်ရပေါ်မှာပဲစဉ်းစားလောက်ကိုင်းနေသမျှဖြစ်ရတဲ့ဟာအကြီးတန်းအယုတ်ဆိုးစွာဖြစ်နေမယ်လို့ပဲပြောချင်တာပ
ါဟုတ်ကဲ့ကျေးဇူးပါဒါတော့ဦးလာထွန်းတကုံမျိုးသက်ကပေးစာပါကျွန်တော်နောက် Facebook မှတ်ချက်တချို့လည်းရှိပါတယ်သူကတော့မထွေးပါသူကတော့မြန်မာနိုင်ငံမှာဥရေထက်မြည်သူမမရှိရဆိုတော့တရားဥပဒေစိုးမိုးရေးမရှိသေးရွေးငွေချင်းနဲ့အနာကိုအကောက်ွက်ယူပြီးဒုစရိုက်ကျူးလွန်သူတွေဆက်လက်များပြားနေမှာပါတဲ့ခိုင်မာတဲ့ဥပဒေသေးရေးဆွဲပြီးဥပဒေအောက်မှာပြည်သူတရားလုံးတိကျလိုက်နာလေးစားရမှာဖြစ်ပြီးပြစ်မှုကျူးလွန်သူမြည်သူမဆိုဥပဒေကမျက်နှာမလိုက်ပဲထိရောက်စွာအရေးယူဖို့လိုပါတယ်လို့ရေးပါတယ်နောက်တူကတော့ဝေလူစော်ဆိုတဲ့အကောင့်ပါရှင်မှာသူကတော့ပြည်ထရေးဝန်ကြီးနဲ့အာဏာရှင်စစ်ဆိုးရအောင်မေးသင့်ပါတယ်တရားဥပဒေကသူတို့လက်ထက်မှာပဲရှိပါသေးတယ်ဗျာဆိုပြီးသူကရေးပါတယ်နောက်တူကတော့ကျွန်တော်တို့ဒီအမေရိကန်ပြည်တော်စုကမောင်တက်တနာရဲ့ပေးစာဖြစ်ပါတယ်ကိုအောင်ဖတ်ပြပေးပါဦးခင
်ဗျပြည်ထရေးနဲ့တရားစီရင်ရေးမှန်းနိုင်တွေအစိုးရအုပ်ချုပ်မှုအောက်မှာတက်ရိုက်မရှိသမျှကာလပတ်လုံးတရားဥပဒေစိုးမိုးရေးအတွက်ပြည်သူတွေရဲ့ယုံကြည်မှုနဲ့ပူးပေါင်းဆောင်ရွက်မှုတွေအပြည့်အဝရနိုင်ဖို့အလွန်ခက်ခဲပါတယ်အထူးသဖြင့်အလုပ်ကိုင်တွေရှာပါပြီးစားဝတ်နေရေးခက်ခဲနေတဲ့အခုလိုအချိန်မျိုးမှာလူတွေရဲ့စိတ်ပိုင်းဆိုင်ရာတွေတည်ငြိမ်မှုမရှိတဲ့အတွက်ဒလုံမှုကင်းမျိုးတွေနေရာဒေသအနှံ့ဖြစ်ပွားနေတာနှစ်ပေါင်းများစွာကြာခဲ့ပါပြီအဆိုဆုံးကတော့ဒလုံထင်းထင်းရှားရှားလူတက်မှုတွေကိုပြည်သူတွေယုံကြည်စိတ်ချရလောက်အောင်ဖော်ထုတ်ဖန်ဆီးတာမျိုးမရှိတဲ့အပြင်ဖန်ဆီးမိသူတွေကိုအပြစ်ပေးအရေးယူတဲ့အပိုင်းတွေမှာလည်းအာဏာပိုင်တွေနီးစပ်သူတွေငွေရှင်ကျေးရှင်တွေဖြစ်နေရင်ပြစ်မှုကျွလွန်ခံရသူတွေဘက်ကဥပဒေရဲ့အကောက်အွယ်ပေးမှုတွေဆုံးရှုံးခံရမယ့်အဖြစ်တွေဟာကျွန်တော်တို့ပြည်သူတွေရဲ့ရင်ထဲဆွဲရင်နေပြီဖြစ်ပါတယ်နောက်ဆုံးပြောရရင်တတိတခြားယိုယွင်းလာနေတဲ့တရားဥပဒေစိုးမိုးရေးတည်ငြိမ်လာဖို့အတွက်ပြည်ထရေးကိုအရက်ဖက်အစိုးရအုပ်ချုပ်မှုအောက်တရက်ရရှိအောင်ပြည်သူကိုယ်စားလှယ်တော်တွေဥပဒေပညာရှင်တွေအရက်ဖက်လူမှုအဖွဲ့အစည်းတွေအားလုံးညီညီညွတ်ညွတ်ပူးပေါင်းအပြေရှာတဲ့မှာကြောင်းတင်ပြလိုက်ရပါတယ်
ဟုတ်ကဲ့သူကတော့သူ့စာထဲမှာဒီတရားဥပဒေစိုးမိုးရေးမှာအုပ်ချုပ်မှုစနစ်ဒီအထူးသဖြင့်ဖွဲ့စည်းပုံပြဿနာကိုသူကထောက်ပြထားရှိပါတယ်ဒါပေမဲ့လက်တလုံးမှာဒီဖွဲ့စည်းပုံအခြေပြင်ဆင်ရေးဆိုတာလည်းလက်တလုံးမှာဒီရွှေပြည်တော်မြို့တိုင်းဝေးလို့အခြေအနေမျိုးဖြစ်နေတော့ဒီလိုမလုံငန်ငယ်ဆက်ချားမှာရောဒီလိုအကြီးအကျယ်ရုပ်ဆိုးတဲ့ရာဇဝတ်မှုတွေမှုခင်းတွေချဆင်းဖို့တရားဥပဒေစိုးမိုးဖို့ဆိုရင်ဘာတွေများလုပ်နိုင်တာရှိမလဲဆရာဦးသိန်းသိန်းဦးခင်ဗျဟု
တ်ကဲ့ဗျအဲ့ဒါတော့ဟိုခုနပြောတဲ့အချက်ပါပဲဗျဟိုနောက်ဆုံးကြရင်တုံရင်းကဒီလားလာဆိုင်တာဒီမူကဖွဲ့စည်းပုံအခြေခံဥပဒေရှိနေတော့ဒီရေးဝင်ဤဌာနကဒီအရတားစုကလည်းအောက်မှာမရှိဘူးရဲကဒုံကျွေးတာပဲခဏရဲအဲ့အောက်မှာမရှိဘူးမရှိတဲ့အခါကျတော့လူလူကလည်းပဲသူတို့ကိုပူးပေါင်းဆောင်ရွက်တဲ့အနေအထားမျိုးမရှိဘူးကျွန်တော်တို့ရဲ့စစ်စနစ်က Civil Policing မဟုတ်ဘဲနဲ့ Military Policing ပေါ့ဗျာ Civilite ဖြစ်နေတဲ့အခါကျတော့လူလူကိုအခြေမခံနိုင်ဘူးသူတို့ရဲ့လက္ခဏာကျေးရကွာအမှန်ကဒီရာဇမှုကြဆင်းရုပ်တရားဥပဒေစိုးမိုးဆိုတဲ့အပိုင်းဟာပြည်သူလူကြီးပါဝင်တာအောင်ပူးပေါင်းဆောင်ရွက်နာနိုင်တဲ့အနေအထားမျိုးဖြစ်မှကျွန်တော်တို့အောက်မြင်မှာဖြစ်တော့အဲ့တော့ရဲကိုအပြင်ကြောင်းပြီးတော့ပြည်သူဖြစ်တဲ့လက္ခဏာပါတဲ့ပြည်သူရဲဖြစ်အောင်လုပ်နိုင်မှသာဒီဒါအတိုင်းတာတစ်ခုကြီးကျွန်တော်အောင်မြင်တယ်လို့ပြောချင်တယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆရာဦးတိရသူရဲ့သဘောထားရောခင်ဗျကျွန်တော်တို့ဒီဖွဲ့စည်းပုံပြင်နိုင်ရေးဆက်ကြားမှာကျွန်တော်တို့တရားဥပဒေစိုးမိုးရေးအတွက်လုံနိုင်တဲ့နည်းလမ်းဘာတွေရှိမလဲ
အဓိကကဟိုကျွန်တော်တို့ရဲလုပ်ငန်းတွေနဲ့ရဲတပ်ဖွဲ့ကိုပြည်ပြန်ပြောင်းလဲဖို့လိုတယ်အဲ့ဒါလေဗျာအခုကျွန်တော်လေးအခုဒီဘောင်သတ်စစ်ကြီးဦးချင်းကျော်ဦးဆောင်တဲ့ဟာရဲသားဆိုတာတက်လာတော့မှကျွန်တော်ဒါဟိုရဲတပ်ဖွဲ့ကသူကြောင်းလဲမှုတွေလုပ်နေတာအချိန်ဟုန်ရက်သွားတယ်လို့ကျွန်တော်အဲ့လိုခံစားမိတယ်ဘာဖြစ်လို့လဲဆိုတော့ဒီကျွန်တော်တို့လူလူခြေပြုရဲလုပ်ငန်းတွေဆိုတာအရင်တော့ဥဒိစိတ်လက်ဆက်ကတော်တော်လုပ်ခဲ့တာကျွန်တော်သတိထားမိတယ်ဟို EU နဲ့ပူးပေါင်းပြီးတော့ကျွန်တော်တို့လိုအပ်တဲ့ training တွေလုပ်တာရဲ တက်ဖွဲ့တောင်းလဲရေးဗပြည့်ပြင်တောင်းလဲရေးတွေလောက်တာတွေကျွန်တော်တို့သတိထားမိတယ်တော်တော်ဒီကမှအဲ့လောက်အင်တိုင်းအားတိုင်းလောက်တာမတွေ့တော့ပဲအပြင်ကျွန်တော်တို့ဒီဆော့ပြောတယ်ဒီတူအခြေပြုရဲလုံငန်းတွေကတက်ကျွန်တော်ဟိုသတိထားပြီးလောက်အောင်ကိုမတွေ့တော့ဘူးဗျာဟိုရှင်းတော့မရှိတော့မရှိတော့ဘူးလို့ကျွန်တော်ကျင်းနေဘာလို့ဆိုတော့ဒါကြောင့်လည်းဒီလူလူကြားမှာကျွန်တော်တို့ဒီလိုမျိုးဟလာတက်တနာတွေကဟိုထိန်းချုပ်လို့မရတာကြိုတင်သွားကြလို့မရတဲ့အနေအထားတွေဖြစ်လာတာပေါ့ဗျာဆိုတော့ဟိုအဓိကတော့ဗျာဟိုကျွန်တော်တို့အချိန်ကဥပဒေအရဆိုလို့ရှိလို့ရှင်ပြည်ထောင်စုဝန်ကြီးကိုဟိုကျွန်တော်တို့ဒီတမရောကနေပြီးတော့နှမ်းပြီးတော့ဟိုပါတော့ဟိုအမိစင်းတင်သွင်းပြီးတော့သူ့ခန့်အပ်တာပေါ့ဒါပေမဲ့တမရကကျွန်တော်ထင်တယ်ဒီပြည်ထောင်စုဝန်ကြီးကိုဟလာဟိုကောင်းကောင်းကျွန်တော်တို့အမိန်ပေးလို့ရမယ်ကောင်းကောင်းဟိုထိန်းချုပ်လို့ရမယ်ကျွန်တော်တို့ဟိုသူ့ကိုဒီပြည်တောင်းလဲနဲ့ပတ်သက်အမိတ်ပေးလို့ရတယ်လို့ကျွန်တော်နားလည်ပါတယ်ဗျာဘာလို့တံမရသူတက်ပြည့်နေတဲ့အတွက်ကြောင့်လေဆိုတော့ကျွန်တော်ကဒီပြည်တိုင်းဝင်ကြီးဌာနနဲ့ရဲတပ်ဖွဲ့ကိုကျွန်တော်တို့ဒီပြည်သူအခြေပြုပေါ့နော်ရဲလုံငန်းတွေလုံခြုံရေးလုပ်ငန်းတွေတရားဝင်စုပေးလုပ်ငန်းတွေကျောင်းလဲပြည်တောင်းလဲကိုကျွန်တော်ဒီနေ့နက်ဆိုင်ဆိုင်နဲ့ကျွန်တော်တို့မဟာဗျူဟာရှိရှိပေါ့နော်တက်ကြလုပ်ဖို့လို့ရဲအဲ့တော့လုပ်ရင်တော့ကျွန်တော်အောင်မြင်မယ်လို့ထင်ပါတယ်ဗျာ
ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့ဒေနာဆရာဦးတီယာတွေလူခွေရှင်တွေဦးသိန်းတန်းမြန်မာရေးသုံးသက်သူဦးစီရဲ့သူအီးမေးလ်တွေ Facebook တွေကမှတ်ချက်ပေးပို့တွေနဲ့တောတာရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးစီစဉ်ထုတ်လွင်ပေးခဲ့တဲ့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုပြန်ပြီးနားဆင်ကြရတာပါအခုတစ်ဆက်တည်းလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းမှာဘာတွေဆွေးနွေးကြမလဲဆိုတာကိုလည်းပြောပြပေးပါဦးမယ်ရှင
်ဒေါ်ရစီမရှင်ပြည်တော်စုငင်းငင်းရေးညီလာခံ22ရာစုပင်လုံးတတိယကျင်းဆွေးနွေးပွဲဒီလာထဲမှာကျင်းပဖို့ရှိနေချိန်မှာပဲတိုင်းသားနေမျိုးတွေမှာတိုက်ပွဲတွေတွေလည်းထွက်ပေါ်နေရပါငင်းငင်းရေးနှစ်ဖြစ်နဲ့တက်မှတ်ခဲ့တဲ့ပြီးခဲ့တဲ့နှစ်ထက်ဒီနေ့မှာပြည်တွင်းငင်းငင်းရေကိုမျှော်လင့်နိုင်မယ့်အလားအလာတွေနဲ့ပတ်သက်လို့ VOA ရဲ့အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးခြင်းတဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်သလိုVOA ရဲ့ Facebook အစာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါညတိုက်ရိုက်လေလံအစီအစဉ်ကိုကြိုဆိုပါလိမ့်ရှင
်။ VOA ရဲ့တိုက်ရိုက်လေလံဆွေးနွေးကန်အစီအစဉ်တွေကိုစနေနဲ့အင်္ဂါညတိုင်းမှာတစ်ပတ်ကိုနှစ်ကြိမ်ပုံမှန်ထုတ်လွှင့်ပေးပါရယ်။လာမယ့်အင်္ဂါညတိုက်ရိုက်လေလံမှာပါဝင်ဆွေးနွေးလို့ရင်လည်းအချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။ VOA American တန်ကနေ2018ခုနှစ် January 9ရက်တနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်အစအဆုံးကိုမနေ့7နိုင်ကနေ9နိုင်အထိပြန်ပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။တနင်္ဂနွေနေ့ညပိုင်းမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးကမြန်မာပြည်ကပေးစာနဲ့ဦးစီသူအောင်မြင်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်တွေနှာစင်ရမှာပါ။အခုတနင်္ဂနွေနေ့မနေ့ထိတ်တန့်ရောက်တဲ့တွင်အချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါအောင်မရှင
်။တောင်လေးမြောက်ကိုရီးယားနိုင်ငံခြားဆွေးနွေးပွဲတွေကိုအိုလံပစ်ပွဲတော်နောက်ပိုင်းမှာလည်းဆက်ပြီးလှုပ်သွားနိုင်နိုင်မယ်လို့သူမျှော်လင့်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဒါအပြင်တင့်တော်တဲ့အချိန်မှာအမေရိကန်ကဝင်ရောက်ဆွေးနွေးမယ်လို့ကတိပြုကြောင်းလည်းပြောခဲ့ပါတယ်။ကင်ဒေးဗစ်အပန်းဖြစ်စခန်းမှာ Republican ပါတီကလွှတ်တော်အမတ်တွေနဲ့ဆယ်နှစ်နှစ်တွေ့ဆုံပြီးတဲ့နောက်သတင်းစာရှင်းလင်းပွဲတစ်ခုကိုထူးထူးခြားခြားလုပ်ပြီးပြောဆိုတဲ့အထက်မှာအဲ့လိုပြောဆိုခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာစစ်မော်တော်ယာဉ်တစီးတောက်ကြံတွေကခြုံခိုတိုက်ခိုက်တာခံခဲ့ရတဲ့အတွက်လုံခြုံရေးတပ်သား5ဦးဒဏ်ရာရခဲ့ပြီးဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းအာဆာအချမ်းဖက်ဖွဲ့ကကြေညာပါတယ်။ရခိုင်ပြည်နယ်တွင်အာဆာအဖွဲ့ရဲ့ဂျူကြားဂျူကြားတိုက်ခိုက်မှုတွေရှိနေတယ်လို့တောက်ကြံတွေမှာတော့အချမ်းဖက်သမား10ယောက်လောက်ကစစ်တပ်ထရက်ကားကိုတိုက်ခိုက်ခဲ့တဲ့အတွက်တပ်သားတွေထိခိုက်ဒဏ်ရာရခဲ့တယ်လို့စစ်တပ်ကပြောပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံခြားရိုဟင်ဂျာဒုက္ခသည်တွေနေရာပြန်မှုဆွေးနွေးပြီးအစီအစဉ်တွေလုပ်နေပေမဲ့ဒီဒေသအတွင်းလုံခြုံရေးကိုတော့အခုထိအားမမခံနိုင်သေးပါဘူး။ရခိုင်ပြည်နယ်တွင်ဥယျာဉ်ဆန့်ခွာထွက်ပြေးသူတွေအတွက်အသင့်ဆောက်ပြီးအင်အားအလုံးပေါင်း100ကိုစနေနေ့မှာတရုတ်အစိုးရကကြောက်ဖြူစိတ်ကမ်းမှာမြန်မာအာဏာပိုင်တွေကိုလွှဲပြောင်းပေးရခဲ့ပါတယ်။တရုတ်မြန်မာနှစ်နိုင်ငံပူးတွဲမူရဆေးဝါးတိုက်ဖြတ်ရေးအစီအစဉ်ရတရုတ်ပြည်နယ်နယ်စပ်မှာမူရဆေးကုန်ကူးသူအဖြစ်နဲ့တန်ပြန်ရှိသူ3ဦးနဲ့တူမူရဆေးကီလိုဂရမ်160ကိုတင်စီရမိပါတယ်ဖမ်းထားတဲ့ကုန်တဲ့3ဦးထဲမှာတရုတ်နိုင်ငံသားနှုတ်နဲ့မြန်မာတူပါဝင်ပါတယ
်တနင်္ဂနွေနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မြို့သက်ကြီးညာပေးသွားတာပါဒီမနေ့အစည်းအဝေးထုတ်လုပ်ရေးမှူးကမတ်အင်ဂျင်နီယာဖြစ်ပြီးအသံဖမ်းအင်ဂျင်နီယာကတော့ပက်ထရစ်ဒေယာဖြစ်ပါတယ်ရှင် တနင်္ဂနွေနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.